Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှခင်ဗျာ။ April 19ရက်တနင်္လာနေ့ VOA မြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့ line meter 1925 30 minutes နဲ့ line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်တော်ဇော်ဝန်လိုင်ကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာသရရှင်နေနာစင်ကြာမာတွေကတော့ရန်ကုန်မြို့မှာဖန်စီစစ်ဆေးမှုတွေရှိနေတာတွေနဲ့ပတ်သက်လို
့ဟိုကဘာအတွက်ဘလို့ရှိတယ်ဆိုတာတော့ဘယ်သူမှကြိုမသိနိုင်ဘူးဗျ။ဟိုကတော့ကိုတော့ဟိုရှင်းရပြအောင်တော့ဘလို့ရှင်းထားတာပေါ့ဗျာ။ရှင်းထားပေမဲ့လို့လည်းမှတ်မတည်မတည်တယ်လို့ပေါ့ဟိုဘလို့ပြောမယ်ဆိုလို့ရှိရင်ခေတ်ကဘာဟိုအမြင်ကပုံမှန်နဲ့လုပ်ရှင်တာလုပ်လို့ရတဲ့အခါကျတော့ဘလို့ကြိုမှုတွေတော့လမ်းခံစားရတော့ပေါ့ဗျာ။
အခုရပိုင်းညဘက်အိန္ဒိယတဲပါဝင်ရောက်စစ်စစ်ရှာဖွေဖမ်းဆီးနေတဲ့အခြေအနေအပြည့်အစုံကိုနားဆင်ကြရမှာဖြစ်သလိုမြန်မာနိုင်ငံတဝန်းစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေနဲ့အကြမ်းဖက်ဖြိုခွဲမှုဖမ်းဆီးမှုအခြေအနေတွေအပြည့်အစုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့ဖမ်းဆီးခံရသူတွေညှဉ်းပန်းနှိပ်စက်ခံရပြီးလူ့ခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေနဲ့အတူကချင်ပြည်နယ်ဖားကန့်ဘက်ကစစ်တပ်နဲ့ KIA အကြမ်းကတိုက်ပွဲတွေအကြောင်းရှမ်းပြည်နယ်အရှေ့ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းအနီးလက်နက်ကြီးတွေကျလို့ဒုက္ခသည်တွေထွက်ပြေးနေရတဲ့အခြေအနေတွေနဲ့အတူထိုင်းနိုင်ငံအတွင်းလူကုန်ကူးခံရပြီးဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေအကြောင်းစတဲ့သတင်းပြဖို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်အစီအစဉ်တွေဖြစ်တဲ့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ညိုတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နင်းနေပေမဲ့စစ်အာဏာဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့နိုင်ငံတော်နေ့စဉ်ပေါ်ပေါက်နေပါတယ်။စစ်ကောင်စီတပ်တွေကနေရောညပါတင်းတင်းကြပ်ကြပ်ဖိနှိပ်နေတဲ့ရန်ကုန်မြို့မှာလည်းဆန္ဒပြပွဲတွေနေ့စဉ်မပြတ်ပေါ်ပေါက်နေပါတယ်။အင်းစိန်မြို့နယ်ထဲမှာလမ်းလျှောက်သပိတ်ကိုစစ်တပ်ကဖြုတ်ခွဲပြီးတော့လူငယ်20လောက်ကိုဒီကနေ့ဖမ်းဆီးသွားပါတယ်။ရွှေပြည်သား၊လိုင်သားယာ၊ကမာရုတ်၊လိုင်တညင်နဲ့မြောက်တကုံမြို့နယ်တွေမှာလည်းပျောက်ကြားသပိတ်၊လူမဲ့သပိတ်တွေဆက်ရှိနေပါတယ်။တခါရန်ကုန်သဝိုက်အညာဘက်တံမုံတီးတဲ့ရပ်ကွက်တွေထဲမှာလည်းနေရောညပါဝင်ပြီးတော့ဖမ်းဆီးနေတယ်လို့ချင်းချောက်ပစ်ခတ်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးမြို့မှာလည်းဒီကနေ့လုတ်တဲ့စူပေါင်းသပိတ်ဖြုတ်ခွဲခံရပြီးတော့လူတချို့လည်းအဖမ်းခံရပါတယ်။မန္တလေးတိုင်းမြင်းချံမြို့ကကမောစဘာနာမှာမနေ့ကဘုံးပေါက်ွက်ခဲ့တဲ့နောက်မှာတော့စစ်ကောင်စီတပ်တွေကမြို့နယ်တွေထဲလိုက်ပြီးတော့ပစ်ခတ်ခဲ့တဲ့အတွက်လူတယောက်သေဆုံးပြီးတော့၅ယောက်ထက်မနည်းဒဏ်ရာရခဲ့တာပါအခုလိုတွေးထွက်တန်ယုံဖမ်းဆီးနေနေနေပေမဲ့ဖားကန့်စကိုင်းနမ်တီမိုးကုတ်တဝဲလောင်းလုံတီဘောရွှေဘုံမြို့မှာလည်းလမ်းလျှောက်သပိတ်တွေဆင်နွှဲခဲ့ကြတာပါဒါအပြင်နေပြည်တော်ဖအံပသိမ်ကုတ်ခိုင်နဲ့ပခုတ်ကူမြို့တွေမှာလည်းပျောက်ကြားသပိတ်လူမဲ့သပိတ်ရွာသွင်းသပိတ်ဆိုပြီးတော့ပုံစံမျိုးစုံနဲ့စစ်အာဏာဆန့်ကျင်နေတာပါရန်ကုန်မြို့မှာမြန်မာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးသွားတဲ့ဂျပန်သတင်းထောက်ကိုပြန်လုပေးဖို့ဂျပန်အစိုးရကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်
။မြန်မာ側に対しては早期解放を求めており引き続き邦人保護に万全
မြန်မာနိုင်ငံထဲမှာရောက်နေတဲ့ဂျပန်နိုင်ငံသားတွေဘေးကင်းလုံခြုံရေးအတွက်ကျွန်တော်တို့အစွမ်းကုန်လုပ်ကိုင်နေတယ်လို့ပဲအဖမ်းခံရတဲ့ဂျပန်သတင်းထောက်ကိုအမြန်ဆုံးပြန်လုပေးဖို့လဲကျွန်တော်တို့ဆက်တိုက်တောင်းဆိုသွားမှာပါ။အခုလိုဖမ်းဆီးထားတဲ့အကြောင်းရင်းကိုရှင်းပြဖို့သူ့ကိုအမြန်ဆုံးပြန်လုပေးဖို့မြန်မာအာဏာပိုင်တွေကိုဂျပန်အစိုးရကတောင်းဆိုထားပါတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကသတင်းထောက်တွေကိုဒီကနေ့သတင်းလာနေပဲပြောဆိုခဲ့တာဖြစ်ပါတယ်။အဖမ်းခံရသူကဘသူဘဝဖြစ်တယ်ဆိုတာကိုတော့မစ္စတာကတ်တိုကပြောဆိုမသွားပါဘူး။ဒါပေမဲ့လည်းဂျပန်သတင်းဌာနတွေကတော့မြန်မာနိုင်ငံမှာအဖမ်းခံထားရသူဟာနီကေးစီပေါ်ရေးသတင်းစာတိုက်ကသတင်းထောက်ဟောင်းတဦးဖြစ်သူယူကီကီတာဆူမီဆိုသူဖြစ်ပြီးလက်ရှိမှာအလွတ်တန်းသတင်းထောက်အဖြစ်ရန်ကုန်မှာအခြေစိုက်လုပ်ကိုင်နေသူဖြစ်တယ်လို့လည်းပြောပါရယ်ကီတာဆူမီကိုသူ့အိမ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုပြီးတော့မျက်မြင်တွေ့သူတွေကိုကိုးကားပြီးတော့ဂျပန် NHK ရုပ်သံဌာနကပြောပါရယ်စစ်အာဏာဆန့်ကျင်ဆန္ဒပြပွဲတွေကိုသတင်းရေးသားဖော်ပြနေတဲ့ကီတာဆူမီဟာဖေဖော်ဝါရီလနောက်ပိုင်းတုန်းကလည်းခဏဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြပြည်သူတွေအပေါ်တွေးထွက်တန်ယုံအကြမ်းဖက်နေနေနေတာကိုဂျပန်နိုင်ငံကဝေဖန်ပြစ်တင်နေပေမဲ့လည်းစစ်ဘုံချုပ်တွေကိုအရေးယူတခါနေတဲ့အမေရိကန်နဲ့တခြားကမ္ဘာနိုင်ငံတွေလိုပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးမဟုတ်ဘဲနဲ့တိမ်မွေ့စွာချဉ်းကပ်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့မတိမငိမ့်အခြေအနေတွေကိုအင်းကြီးချင်းနိုင်ငံတွေကကူညီဖြည့်ရှင်ပေးဖို့ဆန္ဒရှိတယ်ဆိုရင်အာဏာသိမ်းထားတဲ့စစ်တပ်ကိုအတိအမှန်မပြုသင့်တယ်လို့အစ်စ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆွေးနွေးညှိနှိုင်းဖို့လိုတယ်လို့ NUG ကပြောပါတယ်။မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့အာဆီယံကမြန်မာအရေးဖြည့်ရှင်းပေးဖို့ကြိုးပမ်းနေကြတာပါ။မြန်မ မြန်မာစစ်တပ်ကတော့အိန္ဒိယနိုင်ငံတွင်နဲ့ရောသူတို့ဖြုတ်ချခဲ့တဲ့အစိုးရအဖွဲ့နဲ့ပါဆွေးနွေးလို့တဲ့လက္ခဏာမတွေ့ရဘူးလို့ Reuters သတင်းတစ်ပုဒ်မှရေးထားပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားနိုင်ငံမှာဧပြီလ24ရက်နေ့မှာကျင်းပတော့မယ့်မြန်မာအရေးဆွေးနွေးမယ့်အာဆီယံညီလာခံကိုတော့အာဏာသိမ်းစစ်တပ်အကြီးအကဲပုချုပ်မရောက်လိုက်တရောက်မယ်လို့ထိုင်းအစိုးရတာဝန်ရှိသူတွေကပြည်ကြတဲ့စနေနေ့မှာပြောပါတယ်။ဒါဟာစစ်တပ်ကအာဏာရယူပြီးတဲ့နောက်ပိုင်းမြန်မာစစ်ကောင်ဆောင်တွေရဲ့ပထမဆုံးပြပအခီးစဉ်လည်းဖြစ်ပါတယ်။အခုကျင်းပတော့မယ့်အာဆီယံအစည်းအဝေးနဲ့ပတ်သက်လို့မြန်မာစစ်တပ်ဖက်ကမှတ်ချက်ပေးပြောဆိုတာတော့မရှိသေးပါဘူး။ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့မှဒုတိယနိုင်ငံခြားရေးတာဝန်ယူထားတဲ့ဦးမိုးစောဦးကတော့အာဆီယံအသင်းအနေနဲ့မြန်မာအရေးကိုဖြည့်ရှင်ပေးတယ်ဆိုရင်မြန်မာပြည်သူတွေရဲ့ဆန္ဒကိုကိုးစားပြုပြီးတော့မကြာခင်ကမှဖွဲ့လိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့တိုင်ပင်ဆွေးနွေးဖို့လိုအပ်ပြီးမြန်မာစစ်တပ်ကိုအတိအမှန်မပြုဖို့ VOA နဲ့မြန်မာခါမှတိုက်တွန်းပြောဆိုထားတာဖြစ်ပါတယ်။ရုရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့အတိုက်ခံကောင်းဆောင်အလက်ဆီနာဗယ်နီရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့စိုးရိမ်ချက်တွေမြင့်တက်လာနေပါတယ်။မော်စကိုမြို့နယ်ကီလိုမီတာ100အကွာလောက်ကအချင်းတောင်တစ်ခုမှာထောင်တန်းနှစ်နှစ်ခွဲပြစ်ဒဏ်ကြာခံနေရတဲ့နာဗယ်နီကကျန်းမာရေးဆောင်ရှောက်မှုရဖို့အစာငတ်ခံတောင်းဆိုဆန္ဒပြနေတာသတင်းသုံးပတ်ထဲရောက်လာပါပြီ။ရုရှားသမ္မတဗလာဒီမီယာပူတင်ကိုအဆက်မပြတ်ဝေဖန်သူဖြစ်တဲ့နာဗယ်နီကိုအခုလိုဖန်စီထိန်းသိမ်းထားတဲ့အပေါ်ပြစ်တင်ရှုံချထားတဲ့ဥရောပသမဂ EU ကလည်းနာဗယ်နီရဲ့ကျန်းမာရေးအပေါ်အလွန်စိုးရိမ်နေပြီးတော့သူစိတ်ချယုံကြည်ရတဲ့ဆရာဝန်နဲ့ပြသခွင့်ပြုဖို့တိုက်တွန်းထားတာပါ
။ We issued an statement on behalf of the 27 member states asking to Russia
နာဗယ်နီအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့ရုရှားအစိုးရကိုတောင်းဆိုထားတဲ့ကြေညာချက်ကို EU ကမနေ့ကပဲထုတ်ပြန်ခဲ့ပါတယ်။သူ့ရဲ့အသက်အန္တရာယ်ဘေးကင်းရေးကရုရှားအစိုးရရဲ့တာဝန်မှာကျွန်တော်ကိုယ်တိုင်မော်စကိုကိုမကြခင်ကပဲတွားရောက်ပြီးတော့နာဗယ်နီကိုဆေးကုသခွင့်ပြုဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်။ကျွန်တော်တို့တိုက်တွန်းချက်အတိုင်းလုပ်ကိုင်တယ်လို့တော့မကြားသေးပါဘူး။သူ့ရဲ့အခြေအနေကပိုဆိုးလာနေပါပြီလို့ EU နိုင်ငံခြားရေးမှူးဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုဝဲကသတင်းထောက်တွေကိုပြောဆိုသွားတာပါ။နာဗယ်နီမှာကြောနာတာ၊ခြေထောက်တွေထုံကျင်တဲ့လက္ခဏာတွေခံစားနေရပြီးတော့ထောင်ကပေးတဲ့ဆေးကုသမှုကလုံလောက်မှုမရှိဘူးလို့လည်းမစ္စတာဘိုဝဲကပြောပါတယ်။ရုရှားအချင်းထောင်ကတော့နာဗယ်နီကိုတိတော်တဲ့ကုသမှုပေးထားပါတယ်လို့ပြောပါတယ်။နာဗယ်နီကိုဆေးကုသခွင့်မပြုရင်တော့လာမယ့်ဗုဒ္ဓဟူးနေ့မှာတနင်္ဂနွေလုံးအတိုင်းအတာနဲ့ဆန္ဒပြဖို့သူ့ကိုထောက်ခံသူတွေကစော်ဩထားပါတယ်။ဒီအချိန်မှာပဲနာဗယ်နီကိုထောင်ဆေးရုံကိုပြောင်းရွှေ့ဖို့ဆုံးဖြတ်လိုက်ကြောင်းရုရှားထောင်အာဏာပိုင်တွေကတင်းလာနေမှာပြောပါတယ်။နာဗယ်နီရဲ့ကြမ်းမာရေးကစိတ်ချတဲ့အနေအထားမှာရှိနေပြီးတော့သူ့ကိုဆက်ဝန်တယောက်ကနှိမ့်စင်ကြည့်ရှုပေးနေတယ်လို့လည်းထောင်အာဏာပိုင်တွေကပြောပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 938ညလိုင်းဒိုမီတာ32 kHz 9390ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
ကမ္ဘာမှာကာဗွန်တန်းငွေထုတ်လွှတ်မှုအများဆုံးဖြစ်တဲ့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားယာလီဥတုဖောက်ပြန်ပြောင်းလဲမှုရှော့ချရေးအရေးကိစ္စတွေကိုလက်တွဲဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။ယာလီဥတုဖောက်ပြန်ပြောင်းလဲမှုတွေအတွက်အရေးပေါ်အကင်တွဲဖြည့်ရှင်းစရာတွေကိုနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့တခြားနိုင်ငံတွေနဲ့လည်းလိုအပ်တယ်လို့လက်တွဲဆောင်ရွက်ဖို့စနေနေ့ကနှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသတင်းပတ်အတွင်းရာသီဥတုဖောက်ပြန်ပြောင်းလဲမှုဖြည့်ရှင်ရေးနိုင်ငံတကာခေါင်းဆောင်တွေပါဝင်တဲ့အွန်လိုင်းကထိပ်သီးညီလာခံကျင်းပဖို့တမရဂျိုးဘိုင်တန်ကပြင်ဆင်နေပြီးဒီထိပ်သီးညီလာခံမကျင်းပခင်တရုတ်နိုင်ငံနဲ့သဘောတူညီချက်ရလိုက်တာပါကမ္ဘာပေါ်မှာလေထုညစ်ညမ်းမှုဖြစ်စေတဲ့ကာဗွန်တန်းငွေထုတ်လွှတ်မှုအားလုံးရဲ့90ရာခိုင်နှုန်းဟာတရုတ်နဲ့အမေရိကန်ပြည်ထောင်စုနှစ်နိုင်ငံကထွက်တာဖြစ်ပြီးကမ္ဘာလေထုညစ်ညမ်းမှုအတွက်အဓိကတာဝန်ရှိတဲ့နိုင်ငံတွေဖြစ်ကြပါတယ်။ဒီနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုဟာလူကြောင့်ဖြစ်လာတဲ့လေထုညစ်ညမ်းမှုနဲ့ကာဗွန်တန်းငွေထုတ်လွှတ်မှုရှာချရေးမှာအရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်ပါတယ်ရှင်။ကမ္ဘာမှာ COVID-19 အတည်ပြုလူနာစုစုပေါင်းဟာတန်း140ကျော်ရှိသွားပြီးစုစုပေါင်းသေဆုံးသူလည်း3တန်းကျော်သွားပြီဖြစ်ကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။မနေ့တနင်္ဂနွေနေ့မှာပဲအတိပြုလူနာသစ် 83,900 ကျော်နဲ့စီးရင်ကောက်ယူလို့ရတဲ့သေဆုံးသူက 11,481 ယောက်ရှိပါတယ်။အမေရိကန်ကတော့ပိုးကူးဆက်သူရောသေဆုံးသူအရေအတွက်ပါကမ္ဘာမှာအများဆုံးအဆင့်မှာရှိနေစေပါပဲ။တနင်္ဂနွေနေ့ကောက်ယူရရှိထားတဲ့စီးရင်တွေအရအမေရိကန်အတွင်းပိုးတွေ့အတိပြုလူနာစုစုပေါင်း 31,000 ကျော်ရှိပြီးသ တည်ဆုံးသူစုစုပေါင်းက6သိန်းဝန်းကျင်ရှိလာတဲ့အကြောင်း John Hopkins စစ်တပ်ကသူမှတ်တမ်းမှာဖော်ပြထားပါတယ်။ဘရာဇီးလ်မှာတော့တနင်္ဂနွေနေ့တည်ဆုံးသူ1659ယောက်နဲ့ပေါင်းရင်စုစုပေါင်း3,900ကျော်နေပြီးလူနာသစ်42,980နဲ့ပေါင်းရင်စုစုပေါင်းပိုးတွေ့အတူပြုလူနာစုစုပေါင်းဟာ14သန်းနီးပါးရှိလာပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အီတလီမှာအတူပြုလူနာ 38,000 ကျော်ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဂျာမနီမှာတော့စုစုပေါင်းသေဆုံးသူ 8,000 နာကတ်လာပါတယ်။အိန္ဒိယမှာတော့တနင်္ဂနွေတနေ့ထဲမှာလူပေါင်း 26,000 ကူးစက်ခံရပြီးဒီအရေးအတွက်ဟာ24နာရီတွင်အများဆုံးပိုးတွေ့လူနာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။သေဆုံးသူစုစုပေါင်းကတော့မနေ့ကအထိ 2,000 နီးပါးရှိသွားပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ဘက်ကတရုတ်ထောက်ပံ့ငွေနဲ့လဲပတ်နေတဲ့စစ်တကောင်လျှက်စစ်တပ်အပိစက်ရုံအလုပ်သမားတပိတ်မှာရဲကပြစ်ခတ်လို့အနည်းဆုံး5ဦးသေဆုံးခဲ့ပါတယ်။လာကမရပဲအလုပ်လုပ်ကြရတာနဲ့အလုပ်ချိန်နှာရီတွေနဲ့ပတ်သက်လို့အလုပ်သမားတွေရာနဲ့ချီစန္ဒပြခဲ့ကြတာပါ။ဘက်ကာလီဒေတာရင်းကကြောင်မီးသွင်းနဲ့ထုတ်ယူမဲ့ဓာအပိစက်ရုံဝင်ထဲမှာကန့်ကွက်စန္ဒပြသူတွေကကားတွေနဲ့စက်ရုံဝင်ထဲကဆက်တွေကိုမိရှုခဲ့ကြောင်းရဲတပ်ဖွဲ့ဝင်တွေကထိန်းသိမ်းဖို့ကြိုးစားရမှာရဲတွေကိုဝိုင်းရံပိတ်ဆို့ပြီးအုတ်ခဲတွေကြောက်တုံးတွေနဲ့တိုက်ခိုက်ခဲ့လို့ပြစ်ခတ်ရတာဖြစ်ကြောင်းစစ်တကောင်မျိုးရဲအရာရှိချုပ်အန်ရာဟိုစိန်ကပြောပါတယ်။အမည်မဖော်လိုတဲ့ရဲအရာရှိတယောက်ကတော့ဒီဆက်ယုံဝင်ထဲမှာတရုတ်နိုင်ငံသားတွေရှိနေကြောင်းနဲ့နိုင်ငံခြားသားတွေရှိလို့အထူးကြိုတင်ကာကွယ်ခဲ့ရတာလို့ပြောပါတယ်။လှုပ်အားကအချိန်မှန်ထုတ်မပေးတာတောက်ကြနေနေတဝက်ပဲဆင်းရတာနဲ့နေ့စဉ်နေ့အနေနဲ့ရောဥပုပ်လကာလအတွင်းမှာပါဝိပျုစုတောင်းချင်းအလုခဏနာဝင်တွေတောင်းဆိုစံတာပြခဲ့ကြတာဖြစ်ကြောင်းဒေသခံတချို့ကပြောပါတယ်။ဒါပြင်အလုသမားတွေဟာတနေ့ကို10နာရီအလုလုပ်ဖို့ဖိအားပေးစေခိုင်းခံရတာကြောင့်လည်းဖြစ်တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်။စေတကောင်းစေကောလီစေယုံကဆရာဝန်တချို့ကဒါစင်နဲ့ခြေတဲ့တနတ်တန်ရာရသူတွေစေယုံမှာကုသခံနေတယ်လို့ဒေသခံသတင်းဌာနတွေကိုပြောပါတယ်။အရှေ့နိုင်ငံရဲ့မြို့တော်ကိုင်ရိုမြောက်ပိုင်းကမြို့ဝကျွန်းပေါ်မြို့တက်မှာယထာတစဉ်လမ်းကျော်တိမ်မောက်ခဲ့လို့အနည်းဆုံးလူ12ဦးသေဆုံးပြီး68ယောက်ဒဏ်ရာရခဲ့တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အခင်းဖြစ်ရာကိုအရေးပေါ်ကအစီး60လွှတ်ပေးထားပြီးဒဏ်ရာရသူတွေကိုပြည်သူစေရုံ3ခုစီလွှဲပြောင်းပို့ဆောင်ပေးနေတဲ့အကြောင်းလည်းကြေညာချက်မှာပါပါတယ်။ဒီတွဲလေးတွဲပါတဲ့ယထာဟာကိုင်ရိုကနေမြို့ဝကျွန်းပေါ်မြို့မန်တလိုရာကိုအသွားမနေ့နှစ်နာရီမှယထာလမ်းချော်ခဲ့တာဖြစ်ကြောင်းအီဂျစ်ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီလမ်းချော်မှုဟာတလမပြေခင်ဒုတိယမြောက်ကြီးကြီးမားမားလမ်းချော်မှုပါ။ပထမတစ်ကြိမ်ကတော့မတ်လ26ရက်နေ့မှာတောင်ပိုင်းကဆိုဟတ်ခရိုင်ထဲမှာဖြစ်ခဲ့ပြီးသေဆုံးသူအနည်းဆုံး32ယောက်နဲ့ဒဏ်ရာရသူ108ယောက်ရှိခဲ့ပါတယ်ရှင
်။နန်းလောင်နဲ့မခွန်ညိုတို့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ပြပေးခဲ့ကြတာပါခင်ဗျာ။ View American အတန်ကနေဒီနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးသွားတော့မှာမို့ရန်ကုန်မြို့ကစစ်ဆေးဖမ်းဆီးမှုအခြေအနေတွေနဲ့ဆက်ကြပါမယ်။ဆရာနာသိမှုကိုတက်တက်ကြွကြဆန့်ကျင်ဆန္ဒပြခဲ့တဲ့ရန်ကုန်ကမြို့နယ်တွေမှာလမ်းပေါ်တွာလာနေတဲ့ရင်တွေကိုတားဆီးစစ်ဆေးတာညဘက်အိမ်တွေထဲဝင်ရောက်စစ်ဆေးဖမ်းဆီးတာတွေကိုတပ်တွေကအခုရပိုင်းပို့လုပ်လာပါတယ်။ဒီအခြေအနေကြားမှာပဲစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြမှုတွေကတော့ဆက်ရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့တင်ကိုမတ်စုမုံကပြောပြပေးပါမယ်ခင်ဗျာ
။စစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြတဲ့သူတွေကိုဖိနှိပ်ဖို့ကြိုးစားနေတဲ့တပ်တွေကလမ်းပေါ်ဆန္ဒပြနေသူတွေဒီမဟုတ်တော့ဘဲအိမ်ထဲမှာနေတဲ့ပြည်သူတွေကိုပါပြစ်ခတ်ချင်းချောက်တာတွေပို့ပြီးတော့လှုပ်လာနေပါတယ်။ရန်ကုန်မြို့မြို့နယ်တချို့ကလမ်းစုံနေရာတွေမှာစစ်တပ်ရဲအင်အားအပြည့်နဲ့တားဆီးပြီးတော့စစ်ဆေးတာ၊သကောင်စင်းစစ်တာတွေလုပ်နေပါတယ်။ခိုင်သာယာမြို့နယ်ထဲမှာသကောင်စီစီရင်တဲ့ဖမ်းဆီးခံထားရသူတွေရှိတယ်လို့ဒေသခံတယောက်ကပြောပြပါဗျ
။ဒီဘက်မှာကဒီဘက်မှာကအေးစင်းကြီးနဲ့တိုင်ရတယ်။အေးစင်းသူ့ရဲ့ခွက်တွေရောဝင်စစ်တယ်။ဟိုကတည်းကပြန်စစ်သားအိမ်ရောက်တယ်ပဲ။အဲ့ဒါကြီးရောဝင်စစ်တယ်။အေးစင်းစစ်တယ်ပြီးတော့ဟိုမထင်မစနိုသူတို့ဖမ်းသွားတဲ့သူရှိတယ်။ဘူးတလောရတယ်။အဲ့ခိုင်သာယာတရင်တွေကတခြားတရင်တွေခုံပြီးတော့တိတ်ပြီးတော့မသိကြဘူး။အဲ့သူတို့အမခွန်ရက်ကွက်တော့အမနဲ့ဆယ်လို့အမမဟုတ်ချီတို့မထင်းမင်းတို့တစ်ခါဝင်ဆုံး9ရက်10ရက်8ရက်အဲ့လိုဝင်ဝင်ဆဲသွားတချို့ကြတော့လှုပ်ပြီးရဲ့တချို့ကြလှုပ်မပြေဘူးတော့ဘူးရပိုင်းမှာတော်တော်များများအဲ့လိုတွေဖြစ်ကြတာ
တာကီတာမြို့နယ်ဘက်မှာလည်းလူငယ်တွေကိုအိမ်နေတဲ့အထိဝင်ရောက်ဖမ်းဆီးနေတာကြောင့်တချို့တိမ်းရှောင်နေကြရတယ်လို့တာကီတာဒေသခံလူငယ်တဦးက VOA ကိုပြောပြပါဗျာ
ချို့နေရာမှာလူငယ်တွေတုံးပြီးတော့ဆုံးမိလို့ရှိရင် အနာမှာမရှိတဲ့ချိန်ပေါ့ဒီကဒီလိုအဲဒီစတဲ့အခုတည်းကအဲ့လိုမျိုးတွေတို့ကိုပြောပါဘူးဟုတ်လားဒီမှာလူငယ်တွေကဘယ်မှမလုပ်နိုင်လို့အနေထားမှာမြင်ကြ။တချို့ကျန်ဆက်တွေအနေနဲ့ရောဒီတက္ကသိုလ်ကျောင်းသားကျောင်းသူတွေအနေနဲ့ကောဘာလို့ကိုယ်အိမ်ကြီးဆိုရမှာလုံးဝမီလို့လုံးဝအဆင်မပြေတော့တဲ့အနေအား။နောက်ပြီးတော့ဒီကပိုင်းတင်းမှာလည်းကျွန်တော်တို့ကျောင်းသားတို့ကဖွင့်ဝင်ဟောင်းတွေကျောင်းသားဟောင်းတွေကိုလိုက်ပြီးတော့ဖမ်းတယ်။ဖမ်းတော့ပြီးတဲ့ကျောင်းသားတွေကိုမိတယ်ဟိုကောင်းကောင်းမှတော့လေခဲ့တဲ့ကျောင်းသားကြီးတချို့မှလွတ်လာတယ်ပေါ့နော်
။ခလိုင်မျိုးနယ်ဘက်မှာလည်းညဘက်အဲစင်းစစ်တာလမ်းသွားလမ်းလာတွေကိုတားဆီးစစ်ဆင်နေတာကြောင့်လုံခြုံမှုမရှိဘူးလို့ခန့်စားနေကြရပါတယ်
။စစ်တာတော့တော်တော်စစ်တယ်ဗျ။တော်တော်လေးကိုစစ်တယ်။ကျွန်တော်သွားနေတော့ဆောက်တွေ့နေတယ်။တော်တော်ဟိုတော်တော်လေးကြက်လာတာပေါ့နော်။ကြက်လာတာလည်းကျွန်တော်ထင်ပါတယ်ဟိုနားပေါက်လိုက်ဒီနားပေါက်လိုက်ပေါက်လို့ကြက်သွားတယ်လို့တော့ထင်တာပဲ။အဲ့လိုတော့တွေ့ရတာ
။ဘယ်လို
ပဲရှောင်သွားရတာပဲတချို့တွေဆိုလို့ရှိရင်ဟိုလုံးကြိုးရဲ့အတွက်ပေါ့နော်ဟိုလိုဖုန်းနေဆိုလို့ရှိရင်ကီးပတ်တွေပြောင်းကြိုင်တယ်လို့ရှောင်းကြိုင်တာပေါ့လူတွေဖြစ်ကုန်တာ။ဘာလို့လဲတားဆစ်လို့တားဆစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာကိုတားဆစ်တယ်ဆိုတာကိုသိတယ်ဆိုလို့ရှိရင်အကုန်လုံးကကိုယ့်အသာကိုဆစ်ဖြစ်အောင်လုပ်သွားလို့ရတယ်။အခုကဘာအတွက်ဘလို့ဆစ်တယ်ဆိုတာကိုဘယ်သူမှကြိုမသိနိုင်ဘူးဗျ။ကိုယ့်အသာကိုတော့ဟိုဆေးရဖြစ်အောင်တော့အကုန်လုံးရှင်းထားတာပေါ့ကွာ။ဟိုအဲ့လိုရှင်းထားပေမဲ့လို့လည်းမမတင်မတင်တယ်လို့ပေါ့ဟိုဘလို့ပြောမယ်ဆိုလို့ရှိရင်ခေကိုကအမြင်ကပုံမှန်နဲ့လုပ်ချင်တာလုပ်လို့ရတဲ့ခါကျတော့မလုံးကြုံမှုတွေကလည်းခံစားရတော့ပေါ့ဗျာ
တချို့နေရာတွေမှာဆိုရင်ည၈နာရီတန်ပုံတီဆန္ဒပြတဲ့အတွေ့အဲ့ဒီလမ်းရက်ွက်တွေတဲ့ကိုတက်တွေကဝင်ပြီးတော့၆လမ်းပစ်ခတ်တာချင်းချောက်ဖမ်းဆီးတာတွေလည်းရှိပါတယ်ဒါပေမဲ့ည၈နာရီတိုင်းတန်ပုံတီပြီးဆရာနာရှင်ကိုဆက်လက်ဆန့်ကျင်သူတွေဆက်ပြီးတော့ရှိနေတယ်လို့လမ်းပေါ်ထွက်ပြီးဆန္ဒပြကြသူတွေလည်းရှိနေသေးဖြစ်ပါတယ်ဒီကနေ့မနက်ပိုင်းကပဲအင်းစိန်မြို့နယ်တွေကလမ်းလျှောက်တပိတ်တစ်ခုကိုစစ်တပ်နဲ့ရဲကဖြိုခွင်းခဲ့လို့လူငယ်20လောက်ဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်ရွှေပြည်သားလှိုင်းသားရကမာရွတ်လှိုင်းတညင်နဲ့မြောက်တကူမြို့နယ်တွေမှာလည်းပျောက်ကြားတဲ့ပိတ်လူမဲ့တဲ့ပိတ်တွေပြုလုပ်ခဲ့ကြပါတယ်ရှင
်မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားနေကြတဲ့နယ်မြို့တွေမှာအကြမ်းဖက်ဖြိုခွဲခံနေရတဲ့အခြေအနေတွေကိုလည်းပြောပြကြပါမယ်စစ်ကောင်စီဆန့်ကျင်ရေးဆန္ဒပြနေတဲ့မြင်းကြံမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်နှစ်ဦးဒဏ်ရာရှိခဲ့ပါတယ်မင်းကြီးကဖမ်းဆီးသွားသူတယောက်ကိုလည်းဒီနေ့မနက်မှာရုပ်အလောင်းကိုလာရောက်ထုတ်ယူခိုင်းခဲ့ပါတယ်မန္တလေးမြို့မှာတော့တပ်ပေါင်းစုတပိတ်ဖြိုခွဲခံရမှုမှာ9ဦးဖမ်းဆီးခံခဲ့ရပါတယ်ဒီအကြောင်းအပြည့်စုံမန္တလေးကလာတဲ့သတင်းကိုကိုငိမ့်ချန်ကပြောပြပေးပါမယ်ခင်ဗျာ
စစ်ကောင်စီစန်းကျင်ရေးတွေပြုလုပ်နေတဲ့မြင်းကြံမြို့မှာဧပြီလ18ရက်နေ့ညနေပိုင်းကလေးကပြစ်ခတ်တာတွေရှိခဲ့ပြီးမြို့ကန်တယောက်ကိုဖမ်းဆီးသွားခဲ့တယ်လို့ဒီကနေ့ဧပြီလ19ရက်နေ့မှာတော့ဖမ်းဆီးသွားခဲ့သူဟာတေဆုံးသွားခဲ့ပါတယ်ဒီကနေ့မနက်အစောပိုင်းမှာလည်းပြစ်ခတ်တာတွေကြောင့်ဒဏ်ရာရသူ2ဦးရှိတယ်လို့မြို့ကန်တအူးက VOA ကိုပြောပါတယ
်ဒီကဒီနေ့မနက်9နာရီလောက်မှာကျွန်တော်တို့နမ6ထဲမှာကလေးတွေခံတက်ပြန်ဆောက်တယ်ပေါ့ပြန်ဆောက်တဲ့အချိန်မှာပဲသူတို့တိတိကျကျလာပြီးတော့ဖြုတ်ခွဲတယ်ပြစ်ခတ်မှုတွေရှိတယ်ကြည့်လို့နှုတ်တန်ရရတယ်နှုတ်တော့အခုအခြေအနေစိုးရင်စရာမရှိဘူးတယောက်ကကယ်လို့မရဘူးပေါ့ဒါမဲ့လို့အခုသူ့ကိုလည်းစိတ်ကူနေတယ်အဆင်တန်ရပြင်းထန်ခြင်းမရှိဘူးပေါ့နော်အတန်းအနေဒါစိုးရင်ရတာချင်းမရှိဘူးအဲအမှတ်6မှာပဲပြင်နေတဲ့အတွက်ကြောင့်မို့လို့တခြားရက်ွက်တွေအထားတယ်ထားကြပေးတယ်ပေါ့နော်ဘယ်လိုပြောရမလဲခေါ်ပေးတာပေါ့အဲဒီလိုခေါ်ပြီးတော့အေဂျင့်တစ်ချက်လောက်မှာသူကအေဂျင့်ကိုဝင်ပြတဲ့ agent ဆိုတာအမှန်လေးပေါ့နော်အမှန်လေးကိုကျွန်တော်တို့ agent လို့ခေါ်ပါတယ်အဲ့ဒီမှာဟိုအဲ့ဒီမှာလည်းခံတက်ရှိတယ်ပေါ့အဲ့ဒီမှာခံတက်ကနေပြီးတော့သူတို့လည်းခေါ်တယ်ပေါ့အဲ့ဒီမှာလည်းသူတို့ဘယ်လိုပြောရမလဲပြစ်တယ်ပေါ့ပြင်းရင်းနဲ့မှဟိုနောက်ဆုံးသူရက်ွက်ထဲကတိဝင်လာပြီးတော့ရက်ွက်ထဲကိုအဲ့လေးလုံးကို sorry ဆိုင်ငယ်လေးစီးလောက်မီးရှို့တယ်ပေါ့နော်ဆိုင်ငယ်လေးစီးလောက်မီးရှို့တယ်အိမ်တစ်လုံးဟိုတချမ်းလောက်မီးလောင်တယ်ပေါ့အဲ့ဒါလည်းမီးခွန်းပြစ်တယ်လိုပြောရမလို့မိကွန်းပြစ်တယ်ပေါ့ကျွန်တော် confirm လုပ်ပေးနေတာတေဆုံးကကျွန်တော်တို့အလုံးဝအတည်ပြုနိုင်တယ်အမှတ်17ထဲကညာခံသွားလဲကောင်းလေးအဲသူကသူ့အလောင်းလာထုတ်ခိုင်းတယ်ပြမလာထုတ်ခိုင်းတော့ဆိုရှင်ကွဲယုံပေါ့နော
်ဧပြီလ18ရက်နေ့လယ်ပိုင်းကလည်းမြင်းကြံမြို့ KBZ ဘန်ကွဲတစ်ခုမှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့လူထိခိုက်ဒဏ်ရာရတာတော့မရှိခဲ့ပါဘူးအခုလို့ပြစ်ခတ်တာတွေအပြင်မြင်းကြံမြို့ကလူမှုကူညီရေးအသင်းကားတွေကိုလည်းဖျက်ဆီးသွားပါသေးတယ်မြင်းကြံမြို့မှာတော့လက်ရှိဖြိုခွဲနေတဲ့စစ်တပ်နဲ့ရဲအပြင်မန္တလေးကစစ်တပ်အင်အားကိုပါထပ်တိုးထားတယ်လို့မြို့ကန်တွေကဆိုပါတယ်။ဒါအပြင်ဒီကနေ့မနက်ပိုင်းမန္တလေးမြို့တပိတ်ပေါင်းစုံကိုစစ်တပ်နဲ့ရဲကတပိတ်စတင်ချိန်မှာဖြိုခွဲတာကြောင့်လူ9ဦးဖမ်းဆီးခံရတယ်လို့တပိတ်မှာပါဝင်သူတဦးကပြောပါတယ်
။ဝင်ဖြိုတော့တပိတ်ကပြန်ပြောရင်ထွက်ခါစားပေါ့။ထွက်ခါစားလမ်းကြောင်းတစ်ချောင်းပဲပတ်သေးတယ်။သူတို့ဘက်ကနေဒီဟိုနေပေါ့။မနက်ပိုင်းတည်းကနေရောက်လာပြီဆိုပြီးတော့ 就不管你懒得人背着去见面的背骨见面人也来的吧这边嘛公众在飘着在飘着天天在面公众在飘着的一起嘛特别的一年安年要来阿妈的婚姻有高咖的哟后边表演一咖一咖的哟臭咖的哟我们要来要来一起嘛嘛今后来来来特别飘看到婚姻要把握的这样的
Mene Ibrella Sashiye Nya Vainga Le Shambine Chao Me Myo Ma Siddhane Yedda Phoega Pikha Da Chao Luta U Te Song Ghe Bi Eyaori Dai Ma Siddhane Yedda Phoega Pidu Da Ugo Lailan Pikha Khe Bi Me Le Pikha Khanya Du Ma Thwa Pye Lu Myao Twa Vare Pikere Ye Bain Dwe Ma Le Mogo Myo Ma Pikha Khe Lu Luna U Thi Te Song Ghe Bi Me Sikang Si Sanjiye Sanna Pya Bwe Di Garo Sashine Vare Nya Ma Nangyan Da Wan Ma Siddhane Yedda Phoega Pikha Da Re Chao Te Song Du Khunna Ya Jo Thi Shila Ghe Bi Me Le
စစ်ကောင်စီကိုစန့်ကျင်တဲ့ပြည်သူတွေကတော့ပုံစံမျိုးစုံနဲ့ဆက်လက်စန့်ကျင်ဆန္ဒပြပြီးတော့ကြောက်ကြားတဲ့ပိတ်တွေပြုလုပ်နေပါတယ်။ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ဖန်စီထင်းထင်းခံရသူတွေညပန်းနေဆက်ခံရတဲ့အခြေအနေတွေနဲ့ဆက်နွှဲနေတာကိုတင်ပြပေးကြပါမယ်။အာနာတိန်အုပ်ချုပ်နေတဲ့စစ်ကောင်စီကဖန်စီထားသူတွေကိုနှိမ့်ဆက်ထားတဲ့ပုံတွေကိုထုတ်ပြန်
ီကကိုထိလက်ရောက်ရိုက်နှက်နှိပ်စက်ထားပုံရတဲ့ဖမ်းဆီးခံထားရသူတွေရဲ့ပုံတွေကိုလူသိရှင်ကြားထုတ်ပြန်ခဲ့ပါတယ်။မုံရမျိုးကဆန္ဒပြပွဲတွေကိုဥဆောင်သူတယောက်ဖြစ်တဲ့ကိုဝေမိုးနိုင်ရဲ့ဖူးယောင်နေတဲ့မျက်နှာနဲ့ဓာတ်ပုံတွေပေါ်ထွက်လာပြီးမကြခင်မှာပဲ။ရန်ကုန်မြို့ရန်ကင်းမြို့နယ်နဲ့လှိုင်သာယာမြို့နယ်တို့ကဖမ်းဆီးခံလူငယ်တွေကိုရုပ်ပြက်လောက်အောင်အပြင်းထန်ရိုက်နှက်ထားတဲ့ပုံတွေကိုစစ်တပ်ပိုင်မြဝတီရုပ်တံမှတနင်္ဂနွေနေ့တုန်းကထုတ်ပြန်ခဲ့တာပါ။အဲ့လိုရိုက်နှက်ခံထားရသူတွေထဲမှာမိန်းကလေးတွေလည်းပါနေပါဗျ။ဖမ်းဆီးခံထားရသူတွေကိုနှိပ်စက်မှုအထူးသဖြင့်အမျိုးသမီးတွေကိုရိုက်နှက်နှိပ်စက်တာမျိုးတွေအထိစစ်ကောင်စီကလူအခွင့်အရေးချိုးဖောက်မှုတွေကိုပြောင်ပြောင်တင်းတင်းလုပ်နေတယ်လို့လူအခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကပြောပါတယ်။
မျိုးဖန်ဆီးမှုကိုယ်တိုင်ကလူခွေချုပ်ဖို့မြောက်နေပါပြီ။ဘာကြောင့်လဲဆိုတော့ဒီလိုမျိုးဖန်ဆီးရဲ့ကိစ္စတွေကဘာမှခိုင်လုံတာမရှိဘူး။ခိုင်လုံမှုမရှိဘဲနဲ့ဟိုတရားဥပဒေလုံထုံလုံနေရဖန်ဆီးရမဟုတ်ဘူး။ဒါပထမတစ်ချက်ပါ။ပိုဆိုးသွားတာကတော့ဒီဖန်ဆီးပြီးတော့နောက်တစ်နေ့မှာတော့ချက်ချင်းရုပ်ပြက်ဆင်းပြက်နဲ့နှိမ့်ဆက်ခံရတဲ့ပုံတွေတွေ့ရတယ်။ဒါဆိုလို့ရှိရင်နှိမ့်ဆက်ညင်မမှုဆိုတော့နောက်ထပ်လူခွေချုပ်မှုတစ်ခုဖြစ်ပါပြီ။နှိမ့်ဆက်ညင်မမှုကိုကျွန်တော်တို့စစ်ပွဲတွင်းမှာတော့ကျွန်တော်နှိမ့်ဆက်ညင်မမှုမရှိဘူး။နောက်တစ်ခါခုနလိုမျိုးဘယ်လိုမျိုးအကြောင်းပြချက်မှဖြစ်ဖြစ်နှိမ့်ဆက်ညင်မမှုကိုမလုဆောင်ရဘူးဆိုပြီးကဘာကတဝမ်းလုံးမှာဒါတွေကိုပိတ်ပင်တားဆီးထားတာရှိပါတယ်။အဲ့တော့နောက်ထပ်ပုံမဆိုးသွားတဲ့လူခွေချုပ်မှုတစ်ခုလို့ပြောချင်ပါတယ်။ဒီထက်တည်းမှာမိန်းကလေးပါပါတယ်။မိန်းကလေးတွေပေါ်မှာခုနလိုစိတ်ပိုင်းရုပ်ပိုင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတစ်ခုဖြစ်လို့ရှိရင် violence against women လို့ခေါ်တဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုနောက်ထပ်ဖြစ်ချက်တစ်ခုဖြစ်ပါတယ်။အဲတော့အခုလိုမျိုးဖြစ်တဲ့ကိစ္စတွေမှာကျွန်တော်တို့လူခွေရချိုးဖောက်မှုဖြစ်တယ်လို့အမျိုးသမီးငယ်တွေကိုလုဆောင်တာဖြစ်တဲ့အတွက်ကြောင့်မလို့အမျိုးသမီးပေါ်အကြမ်းဖက်ခြင်းဆိုတဲ့နောက်ထပ်ဟိုဖြစ်ချက်ဖြတ်ပြီးတော့တိုးပါတယ်ခင်ဗျာ။
ဥပဒေအရရိုက်နှက်ဖမ်းဆီးပိုင်ခွင့်မရှိပေမဲ့ဒီကာလမှာဥပဒေကိုပြောလို့မရတဲ့အနေအထားမျိုးဖြစ်နေတယ်လို့ရှေ့နေတယောက်ကလည်း VOA ကိုပြောပါတယ
်။ဆရာတော့ဥပဒေကြောင့်ရတော့ဒီရိုက်နှက်ပေါ့နော်စစ်စေးပိုင်ခွင့်လည်းမရှိဘူးရိုက်နှက်ဖမ်းဆီးပိုင်ခွင့်လည်းမရှိဘူးလေနော်။ဒါပေမဲ့ဒီချိန်မှာကတော့ဥပဒေကြောင့်ရလုပ်ခဲ့ဆိုတာမျိုးကတော့ပြောလို့မရပါဘူးလို့နော်။အားလုံးကတော့ဥပဒေကြောင့်ရကြီးလုံးနေရမျိုးကြီးမရှိပါဘူးရှင့်။ဒီမှာတို့တချို့အမှုတွေကြီးကြတော့ဟိုရိုက်နှက်ထန်ထားရတာတွေကိုဒီအပေါ်သွားအောက်သွားမရှိတာမျိုးကြီးပြီးရင်ဒဏ်ဒဏ်ဆက်တွေခေါင်းကွဲတာမျိုးကြီးပေါ့နော်အဲ့ဒါမျိုးကြီးရှိမယ်ပြီးလို့ရှိရင်ဒဏ်ဒဏ်ဆက်ရနေတဲ့သူတွေလည်းအထဲမှာစိတ်ကူတာခွင့်မပေးတာကြီးလည်းရှိမ
ယ်မြန်မာနှစ်စန်းတရက်နေတော့ကစစ်ကောင်စီရဲ့လွန်ငင်းချမ်းသာခွင့်နဲ့လွတ်မြောက်လာသူတယောက်ကတော့သူ့အင်းစိန်ထောင်ထဲမှာမြင်တွေ့ခဲ့ရတာကိုအခုလို့ပြောပြပါတယ
်ဆောင်းမလို့နှိမ့်ဆက်တာတော့မရှိတော့ဘူးဒါပေမဲ့အပြင်ကနေပါလာတဲ့ဒဏ်ရာတွေတော့ခအင်းတော့အင်းရောနေပြီးတော့ဟိုသူ့ထူတာပြီးတော့ရှိရဒါပေမဲ့ခုနကလိုအများကြီးကြောက်တန်းချော်ပြီးပါလာရရှိတယ်ပြီးတော့ဟိုတိုင်းမဲ့ပြီးတော့ကောင်းခွဲတာကြီးအဲ့လိုမျိုးပါလာရရှိတယ်ဟိုညံမဲ့ဖူးရောင်ပြီးတော့ရောက်လာရရှိအဲ့လိုလူတွေတော့ဟိုတင်းဆောင်ဖူးရောင်တော့ခုခုနဲ့ထောင်ထဲမှာတော့အဲ့လိုနှိမ့်ဆက်တာပါငါတော့မရှိဘူ
းဖန်စီတရားဆွဲထားသူတချို့ကိုအချင်းထောင်ထဲပို့ပြီးဖမ်းချုပ်ထားပေမဲ့တချို့ကတော့ဘယ်ရောက်နေမှမသိတာရှိတယ်လို့တချို့ကလည်းစုံပြီးလို့မိသားစုတွေကိုအကြောင်းကြားတာမျိုးတွေရှိပါတယ် အဲ့ဒီသူတွေကအလောင်းပြန်မရတာမျိုးတွေအထီးရှိတယ်လို့အကူအညီပေးနေတဲ့ရှင်းနေတွေကပြောပါတယ်။ဆရာနာတင်ထားချိန်မှာဖန်စီတရားဆွဲခံထားရသူတွေအနေနဲ့ရှင်းနေနဲ့ပြောဆိုဆွေးနွေးပိုင်ခွင့်မရဖြစ်နေတဲ့အခြေအနေကိုလည်းဖန်စီခံရသူတွေအရေးကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေကအခုလိုပြောပြပါရတယ်
။ပြန်ထုတ်လာတဲ့အခါမှာကျမတို့ကောင်းကောင်းစကားပြောခွင့်မပေးတာမျိုးတွေရှိမယ်။ဒီရှင်းနေတွေနဲ့ဒီအမှုတွေနဲ့စကားပြောတဲ့အခါမှာအာသူတို့ခွင့်မပြုတာလေပြီးလို့ရှိရင်လည်းကျမတို့အမှုစစ်တက်ခါမှာအမှုရဲကိုကြီးကွယ်မပေးတာလေအဲ့လိုကျမတို့ရှိနေဒီစကားကဒီအမှုရဲကိုလိလခွင့်ရှိတယ်လေ OB အကြောင်းရာလည်းရှိတယ်ကျမတို့အမှုစစ်တက်ခါကျရင်လည်းဒီအမှုရဲကိုကျမတို့လိလပြီးမှပဲစစ်ဆေးလို့ရတာပေါ့နော်အဲ့ဒီပုံမှာသူတို့တွေကကျမတို့ကို OD အမှုရဲကိုလိလစစ်ဆေးခွင့်မပေးတာမျိုးကြီးပေါ့နော်အဲ့လိုမျိုးမပြရရှိနေပြီးအမှုတွေတွေနဲ့ကျမတို့အေးအေးစစ်စစ်စကားပြောခွင့်မပေးတဲ့အဲရှိမဲ့ပြီးလို့ရှိရင်လည်း instruction ယူခွင့်မပေးတာရှိတယ်
မတရားဖန်ဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့နဲ့ဖန်ဆီးခံထားရသူတွေကစေကူသားခွင့်လိုနေသူတွေကိုကူသားခွင့်ပေးဖို့အတွက်ကုလသမဂ္ဂ America Sweden စတဲ့နိုင်ငံတကာကလည်းတောင်းဆိုထားပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ February 1 ရက်နေ့ကစလို့နိုင်ငံတော်ဝန်တပ်တွေပြစ်ခတ်လို့တည်ဆုံသူဟာ April 18 ရက်နေ့အထိ938ယောက်စည်ရင်းရထားပေမဲ့အရေးအတွက်အတိအကျကဒီထက်ပိုများနိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကစည်ရင်းထုတ်ပြန်ပါတယ်။ဖန်ဆီးခံရသူအရေအတွက်ကတော့3200ထက်မနည်းရှိနေပါပြီရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ UA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုတင်ပြပေးခြင်းပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းမှာတနင်္ဂနွေနေ့ညပိုင်းကစပြီးစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေတိုက်ပွဲတွေဖြစ်ပွားနေတာမှာစစ်တပ်ရဲ့တပ်စခန်းတချို့ကို KIA ကသိမ်းယူခဲ့ပါတယ်။အရင်ရက်တွေကတိုက်ပွဲပြင်းထန်ခဲ့တဲ့ KIA ဌာနချုပ်ရှိရာလိုင်ဇာမြို့နားတစ်ဝိုက်မှာလည်းစီးရဲတင့်မာမှုတွေဆက်ဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညိုဦးကပြောပြပေးပါမယ်ခင်ဗျာ
။ကချင်ပြည်နယ်ထဲမှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေမတ်လဒုတိယပတ်ကတည်းကစပြီးတော့တိုက်ပွဲတွေပြန်ပြီးတော့ဖြစ်ပွားနေတာမှာတနင်္ဂနွေနေ့မှာတော့ဖားကန့်မြို့နယ်ကန်စီကြေးရွာဘက်မှာရှိတဲ့တပ်မတော်တပ်စခန်းတချို့ကို KIA ကတိုက်ခိုက်ခဲ့ပါတယ်။ဒီကနေ့တင်းလာနေ့အထိတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ KIA ဘက်ကနေပြီးတော့တပ်မတော်စစ်စခန်း3ခုကိုသိမ်းယူခဲ့တယ်လို့ဖားကန့်ဒေသခံတူကပြောပါတယ်
။ကန်စီအခြေအနေကတော့အခုတိုက်ပွဲဖြစ်နေတယ်။မနေ့ကညနေ၄နာရီကစတော့တိုက်ပွဲဖြစ်တာ။အခုချိန်ကြီးပဲ။ကျွန်တော်အဲ့ကန်စီမှာပဲဖြစ်နေတာ။အဲမနေ့တင်းလာနေ့အခုဒီမနေ့တင်းလာတခုပေါ့3ခု။တက်စ်တုံးပဲလင်းကျန်လာတယ်။လင်းကျန်တော့ဖြစ်အဲဒီမှာဝင်းနော်ခုနကဒီကနေလာတယ်ခုနကဝဲနေတ
ာတင်းဦးနေနေတိုက်ပွဲဖြစ်ပွားချိန်ဖကန်စစ်တပ်ခြေဆက်စခန်းကနေပြီးတော့ပြစ်တဲ့လက်နက်ကြီးကြီးတန်းတချို့ကြေးရအတွင်းကိုကြောက်ရောက်ခဲ့တယ်လို့လည်းသူကပြောပါတယ
်မနေ့ကတော့ဖကန်သမကုန်းကဟိုတက်လန့်ပြီးဟိုလက်နက်ကြီးတွေတူတယ်စစ်တယ်တိုင်းတိုင်းပြစ်နေတာပေါ့ဒီစုငါရောင်ရောင်ပြန်ပါအဲ့ဒီဟိုဆောက်ကြမမဘုံကြီးတလုံးကြတယ်အဲ့ဒီဟိုသူမိဖို့ကြောင်းပါဒီဘုရားကတော့ဆုတ်ပြတ်သွားတယ်အဲ့မိသားစုကဟိုတနတ်တာကြားရတယ်ဘုံကူချင်းကဝင်ပုံပြီးတဲ့နောက်မှာကြားတာပေါ့ဒီလေးလွတ်သွားပေါ့ဒီခက်မှုကတော့မရှိဘူ
း KIA ပြောခွင့်ရသူဗမူကြီးနော်ဘူးကတော့တိုက်ပွဲကြီးတွေဖြစ်တာမရှိပေမဲ့စခန်းငယ်တချို့ကိုသိမ့်ပိုက်တာတွေရှိတယ်လို့အခုလိုပြောပါတယ
်ဒီရဲ့ခြေလေးကသူ့ဘာဒီလိုကံပတ်တိုက်ပွဲတွေတော့မဟုတ်ဘူးပေါ့နော်အဲဒီတိုက်ပွဲမျိုးလေးတွေဖြစ်တယ်ဟိုခန်းတေးလေးတွေတင်းတဲ့ဆိုတဲ့တွေမြရပါလေအဲဒီရေးခန်းတွေတို့ကကင်းခန်းတွေလည်းဖြစ်မှာအဲ့ဒီမှာကြည့်ရဲအခက်ခဲမှန်မှာတက်ကြတဲ့ခံရတော့မဟုတ်ဘူး။ကာဖိတဲ့မရှိမှာပါ။အဲ့ဒါကတော့တုံးထုတ်လို့ရှိပြီဒီမှာ
။ KIA ဘက်ကတိမ့်ပိုက်ခဲ့လို့စစ်တပ်ဘက်ကပြီးခဲ့တဲ့သတင်းပတ်အထိ26ဆင်တက်ခိုက်နေတဲ့ဗမော KIA KIA ဌာနချုပ်လိုင်ဇာနေမီအတွင်းမှာပဲရှိတဲ့အလောပွန်စခန်းမှာတော့ဒီရပိုင်းအတွင်းတိုက်ပွဲတွေညင်းနေပါတယ်။ဒါပေမဲ့လည်းစီးရဲတင့်မာမှုတွေကတော့ရှိနေသေးဖြစ်တယ်လို့ဗမူကြီးနော်ဘူးကပြောပါတယ
်။စစ်တပ်ကတော့ညင်းကြတယ်အဲတက်ဖြစ်တဲ့ကြံပြတာမရှိသေးပါဘူး။အဲပြင်ရသူချေတာတော့တတိယသူချေတာတော့မချားမိပါဘူး။ဒါမှမဟုတ်ခင်ဗျာအဲဒါတုံးလေးရဲ့သူကပေါ့နော်။သူထားတဲ့အားပြအစုံလုံးကြံစုပ်ပဲဒီရှေ့တန်းတဲ့ပုံပြမျက်နှာမျိုးကနေကြရတယ်။အဲအလုံးသူထားနေတာလေ
။အလောပုံတက်စကန်ဟာမတ်လ25ရက်နေ့မှာ KIA ကနေပြီးတော့တင်းယူလိုက်တဲ့နောက်ဧပြီလ17ရက်နေ့မှာတက်မရိုကနေပြီးတော့ဂျက်တိုက်လေရင်တွေပါတုံးပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တဲ့စကန်ဖြစ်ပါတယ်။ နှစ်ဖက်စီးတင်းမမှုတွေကြောင့်မြို့သစ်ဂုံလောစီဟတ်စတဲ့အနီးအနားဒေသတွေကပြည်သူတွေဟာဒမွန်နဲ့မိုးမောက်မြို့နယ်တွေဘက်ကိုတင်းရှောင်နေကြရပါတယ်ခရစ်ယာန်ဘာသာရေးအဖွဲ့ကကူညီနေသူတူကဒီနေ့ထိမိုးမောက်မြို့မှာစစ်ပြေးဒုက္ခသည်900လောက်ရောက်ရှိနေတဲ့အကြောင်းပြောပါတယ်
900လောက်တော့ရှိတယ်အင်ချီကနေရာညီပါရှိတယ်အခု900လောက်ရှိတယ်ပုံပေါ်မှာတော့အစ်စ်ဝင်လာအင်ချီ30ကျော်နေစေလောက်တော့ဒီစုမျိုးတွေပါလည်းနေတဲ့ဟာလေးတွေတော့ရှိတယ်ကျွန်တော်တို့ခရစ်ယာန်ဆိုက်တွေနောက်ကဒီတခြားမန်ခရစ်ယာန်တွေဝင်တော့
လက်ရှိတိုက်ပွဲဖြစ်ပွားရနေရာနီးကရှမ်းလူမျိုးဗုဒ္ဓဘာသာဝင်တွေကတော့ဗမော်မျိုးတိန်တော်ကြီးကျောင်းနဲ့ရွှေကြီးနားဖျားတွေမှာခိုးလုံနေကြပါတယ်တိန်တော်ကြီးကျောင်းမှာရောက်ရှိနေသူတူကတော့တိန်တော်ကြီးကျောင်းမှာစီပြေဒုက္ခတဲ့200လောက်ရှိနေပြီးတော့ရွှေကြီးနားဖျားဒဂုံနိုင်ကျောင်းတိုင်မှာရောက်နေသူအကြီးအတွက်ကတော့အတိအကျမသိရတဲ့ကြောင်းပြောပါရယ်မိုးမောင်းနဲ့ဗမော်မြို့ရောက်စီပြေဒုက္ခတဲ့တွေကိုဘာသာရေးအဖွဲ့တွေလူမှုရေးအသင်းတွေနဲ့ပုဂ္ဂလိကအလှူရှင်တွေကထောက်ပံ့ပေးထားပြီးတော့ရေရှည်လာရင်တော့စားတောက်နေထိုင်ရေးအတွက်ခက်ခဲတွေရှိလာနိုင်တဲ့အကြောင်းကူညီသူတွေကပြောပါရယ်လက်ရှိကချင်ပြည်နယ်အတွင်းမှာဖြစ်နေတဲ့သတင်းတွေနဲ့ပတ်သက်လို့တော့တပ်မတော်ဘက်ကနေသတင်းထုတ်ပြန်တာမရှိသေးပါဘူးဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းယူတာကိုပြည်သူတွေကစက်ညင်ဆန္ဒပြတဲ့အချိန်မှာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာမျိုးမလုပ်ဖို့ KIA ကနေပြီးတော့တပ်မတော်ကိုအကြောင်းကြားခဲ့ပါတယ်။မတ်လ၉ရက်နေ့မြကြီးနားဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲလို့လူ၂ဦးသေဆုံးခဲ့တဲ့နောက်ပိုင်းမှာတော့မတ်လ၁၇ရက်နေ့မှာကချင်ပြည်နယ်ဖားကတ်မြို့နယ်မှာ KIA နဲ့တိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုတန်းညုံပြောပြခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ရှမ်းပြည်နယ်အတွင်းဒုက္ခသည်တွေနောက်ဆုံးရင်ဆိုင်နေရတဲ့အခက်အခဲကိုလည်းပြောပြခြင်းပါလေ။ရှမ်းပြည်နယ်ရှိပိုင်းကရှမ်းလက်နက်ကိုင်း RCSS စစ်တပ်စခန်းရှိရာလွန်ကော1ဘက်ကိုမြန်မာစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့တပ်စခန်းနားမှာရှိတဲ့ဒုက္ခသည်တွေထိုင်းနယ်စပ်နားကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။စစ်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ပြည်တွင်းဒုက္ခသည်တွေမလုံခြုံတဲ့အခြေအနေထပ်ကြုံနေရတာကိုတော့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရှမ်းပြည်နယ်ရှိပိုင်းတာချီလိမ့်မြို့နယ်မှာရှိတဲ့ရှမ်းပြည်သမတော်ဆောင်ပိုင်း RCSSSC တပ်စခန်းရှိရာကိုမြန်မာစစ်သားဘက်ကလက်နက်ကြီးနဲ့တနင်္ဂနွေနေ့ညနေပိုင်းကပစ်ခတ်တာကြောင့်အဲ့ဒီနားတစ်ဝက်ကပြည်တွင်းဒုက္ခသည်စခန်းမှာနေကြတဲ့စစ်ပြေးဒုက္ခသည်တွေထိုင်းနယ်စပ်ဘက်ထွက်ပြေးခဲ့ရတယ်လို့ NDP စစ်ဆောင်စခန်းကော်မတီဝင်ဆိုင်းလင်းကပြောပါတယ်။
အဲလွယ်ကော1ဖက်လေလွယ်ကော1ဆိုတာဟိုမဆိုင်ဖက်နဲ့မြင့်ရှိတယ်ပေါ့နော်ဒီမှာလက်နက်ကြီးကြတဲ့လူတော့ထိခိုက်မရှိဘူးလားမရွာလေကိုကြတယ်လို့အဲလွယ်ကော1နားမှာရှိတဲ့အဲစစ်ပြေးဒုက္ခသည်စခန်းသူကအစီအစဉ်ရဲ့သူကအဲဒီချင်းတိုင်းခြံနဲ့မြင့်နေစင်းဆိုင်ပေါ့သူကလက်နဲ့ကြီးကြတော့ခိုင်းလို့ပြေးဝင်နေလို့သူအမှထိုက်တက်လဲဆောက်နေတာဟုတ်ထိုက်တက်ကလည်းအဲ့နေကျမှကဲ့ရဲ့ဆောက်နေတော့
လက်ရှိ black hole ဒုက္ခတဲ့စကန်းထဲကနေဒုက္ခတဲ့များစုဟာ RCSSSC သတ်စကန်းစီရဖက်ထွက်ပြေးခုလုံခဲ့ကြပါတယ်ဒါပေမဲ့ RCSSSC နဲ့မြန်မာစစ်တပ်တို့ကြမ်းမှာလဲစည်ရေးသိမ်းမှနေတယ်လို့ရှမ်းတန်တော်စစ်သတင်းဌာနအက်ဒီတာစိုင်းမင်းကပြောပါရယ
်စစ်သေးဆောင်တွေမျိုးထိုင်တော့ကြားတော့တဲ့သူတို့ရာချင်းနဲ့ကြတော့ဆက်ပြေးသိမ်းဆောင်ရတယ်သူတို့ဒီထိုင်းနယ်စပ်နားပေါ်တော့အမတ်တေစစ်ဒေသအတိုင်းတုံစစ်ဒေသဌာနချုပ်စီကိုဆက်ပြေးလာကြတယ်ဒီနေ့စီတော့ဒီ RCA ရဲ့ဖက်ကတော့ကျွန်တော်တို့ကြားတာတော့ဒီစီရေးကတော့အဲ့ဒီလူငယ်ဆက်တကြောမှာလုံဆောင်ရေးတိုးမြင့်ချထားတယ
်ဒေတာတွင် RCSSSC တပ်မှုသူကတော့မနေ့ညကပြစ်ခတ်မှုအတွင်းတင်းချောင်နေတဲ့ရွာသားတွေဒီကနေ့ညနေမှာမူရင်းဒေတာကိုပြန်လည်ရောက်နေကြပြီလို့ဆိုပါတယ်ည
ံ့ကြတော့ပါဒီဆုံဆန်တိုင်းမှာပဲဆက်တော့ဖြစ်ကြတော့သူတို့ကဆက်ချုံရပါဗျာသူတို့ရဲ့လုံချုံရေးရတင်းချောင်တာတွေတော့နည်းနည်းရှိတာပေါ့ဒါမဲ့ပြန်လာကြပါ
ဘူး RCSSSC တပ်စခန်းဖြစ်တဲ့ Lycor 1 Need White မှာစစ်ဘေးရှောင်1000ကျော်ရှိနေတာပါထိုင်းမြန်မာနယ်စပ်တစ်ချောက်ကရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSSSC စခန်းတွေကိုတိုက်ခိုက်တွားမယ်လို့တိုင်ချီလိပ်မြို့နယ်ထိုင်းမြန်မာနယ်စပ်ကော်မတီကနေထိုင်းနိုင်ငံချင်းရိုင်းခရိုင်မယ်ဆိုင်မြို့နယ်ချမ်းကော်မတီစီမလကုံပိုင်းမှာအတိပေးထားတာကြောင့်အဲ့ဒီဒေသမှာရှိတဲ့ဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြသူတွေစိုးရိမ်နေကြပါတယ
်။ထိုင်းအခွင့်အရေးနဲ့အဲ့ဒီလိုလက်လက်ကြီးပါတဲ့ပြစ်လာမယ်တက်ပေါ်လေးပြစ်လာတော့ဒီနဲ့လာပြီးဘုံချက်ဆိုရှင်ဒီ IDP တွေကိုထိုင်းတဲ့ဝဟုတ်ပြီးဝတဲ့တော့ကျွန်တော်တို့ကတောင်းဆိုထားတာပေါ့ဗျာ။သူရှိရတော့ဘာမှကြောက်ပြန့်ချက်မရဘူ
း။ရှမ်းမြင်းနဲ့ထိုင်းမြန်မာနေစပ်ဒေသမှာပြည်တွင်းဒုက္ခသည် IDP စခန်း6ခုရှိတာမှာဂုံကျော်စခန်းဟာထိုင်းနယ်ဘက်မှာရှိနေပြီးဂျန်နဲ့5ခုဖြစ်တဲ့ကောင်းမွန်မိုင်း၊လွယ်တိုင်းလျံ၊လွယ်လျံ၊လွယ်ဆန်းစစ်၊လွယ်ကော1တို့ဟာမြန်မာဘက်ခြမ်းမှာရှိနေတာပါ။ဒီစခန်း6ခုဟာစစ်ဘေးဒုက္ခသည်စုစုပေါင်း6000လောက်ရှိနေပါတယ်။မြန်မာဘက်ခြမ်းမှာရှိတဲ့ရှမ်းဒုက္ခသည်တွေကိုထိုင်းနိုင်ငံတွင်ဝင်ရောက်သိမ်းရှောင်နိုင်ရေးလုံခြုံရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်ရှမ်းပြည်နယ်ဒုက္ခသည်ကော်မတီကထိုင်းဆိုရကိုတောင်းဆိုထားပါတယ်ခင်ဗျာ
။နိုင်ကွင်းအင်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ထိုင်းနိုင်ငံအတွက်မှာလူကုန်ခွင့်ခံရတဲ့မြန်မာနိုင်ငံသားတွေဖမ်းခံရတဲ့တဲ့တင်ကိုလည်းပြောပြခြင်းပါတယ်။ မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ထန်းနိုင်ငံကန်ချနာပူရီပြည်နယ်၊တက်ပြည်နယ်၊ချင်းရိုင်ပြည်နယ်တွေမှာလူကုန်ကူးခံရတဲ့မြန်မာ30နေပါဖမ်းဆီးခံခဲ့ကြရပါတယ်။ကိုဗစ်ရောဂါထိန်းချုပ်တဲ့အနေနဲ့ထန်းနိုင်ငံကအင်းနီးချင်းနိုင်ငံကရွှေ့ပြောင်းလုပ်သားတွေနိုင်ငံထဲလာရောက်ခွင့်ပိတ်ပင်ထားချိန်အခုလိုလူကုန်ကူးခံရသူတွေဖမ်းဆီးခံရတဲ့အကြောင်းကိုတော့ထိုင်းအခြေစိုက်သတင်းတောက်မှအေးအေးမှကပြောပြပေးပါမယ်ခင်ဗျာ
။ထန်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တွေကမဲဆိုင်တာကြီးလေးချစ်ကြည်တရာအနီးမှာပဲထိုင်းနိုင်ငံတဲ့တရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား18ဦးကိုဧပြီလ18ရက်နေ့တနင်္ဂနွေနေ့ညကဖမ်းဆီးမိခဲ့ပါတယ်။အခုရက်ပိုင်းတွေအတွင်းထိုင်းတောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာမြန်မာနိုင်ငံဘက်ကနေလူကုန်ကူးခံရသူတွေကိုထိုင်းဘက်ကဖမ်းမိတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်နေတဲ့ FED အဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပြပါတယ်
။ကျွန်တော်မြောက်ပိုင်းမှာလည်းမြောက်ပိုင်းဆိုတာအရင်ကတော့ပြောတဲ့ကျွန်တော်မယ်ဆိုင်ပဲပေါ့တတ်လိတ်ကျွန်တော်ဒီဘက်အချမ်းပေါ့နော်အဲဒီမယ်ဆိုင်မှာလည်းကျွန်တော်ပြောတဲ့18ရောက်ကပ်ပြီးတော့မိတယ်လို့ကြားတယ်တရားမဝင်ပဲပေါ့နော်ကိုဝင်ပြီးတော့အဲ့လိုလိုကိုဝင်တယ်ဒီလိုပြရတယ
်
ဒါနဲ့ကျွန်တော်အသေးစိတ်ကတော့ကျွန်တော်ပြောတဲ့သူတို့ကိုဘယ်လိုမျိုးဆက်ပြီးတော့ဖန်စီအရေးကြီးတွေဟာဆက်လုပ်မယ်ဆိုတာဒါတော့ဒီကနေ့မသိရသေးဘူးနော
်ဒီကန္တနာပူရီမှာပဲဒီမှာဟိုသံဃာပူရီပေါ့နော်အဲ့မှာပဲတခါသွားပြီးတော့ထပ်ပြီးတော့မိတာပေါ့6ယောက်လေအဲ့ယောက်ျား5ယောက်နဲ့မိန်းမ1ယောက်လေ
ထိုင်းနိုင်ငံထဲမှာကိုဗစ်ပထမလိုင်းဖြစ်တဲ့2020ခုနှစ်မတ်လတည်းကစလို့မြန်မာအပါအဝင်အိန္ဒိယချင်းနိုင်ငံတွေကရွှေ့ပြောင်းလုပ်သားတွေထိုင်းနိုင်ငံထဲကိုဝင်ရောက်လာတာကိုပိတ်ပင်တားမြစ်ထားတာပါကိုဗစ်ဒုတိယလိုင်းတုန်းကလည်းစမောစခွန်ပြည်နယ်တွေကပင်လယ်စာထုတ်လုပ်နေတဲ့လုပ်ငန်းတွေမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေ့ပြောင်းလုပ်သမားတွေစီကစတင်ကူးစက်ခဲ့တာကြောင့်နိုင်ငံအတွင်းမှာကိုရှေ့ပြောင်းလို့တမားတနေနဲ့တနေသွားလာတာကိုအထူးကြက်မှတ်ကန့်သက်ထားတာပါ
2025ရက်3လပိုင်း25ရက်နေ့တွေကတပြီးတော့နေဆက်တွေအကုန်လုံးပိတ်လိုက်တာကိုဗစ်ကြောင့်လေဝင်ထွက်တွေပိတ်လိုက်တာအဲ့ဒီကနေစပြီးတော့ကျွန်တော်တို့ပြန်ပြီးဝင်ဖို့အတွက်ကအမှားလေအာဘယ်လိုမှဟိုလူဟိုဘယ်လိုကောင်းလဲအထူးကြီးမြန်မာပြည်ကနေပြည်ဖြစ်ဖြစ်ဟိုတခြားနိုင်ငံတွေဝင်တဲ့လူအဲ့အတွက်အမှားဆော်ပြီးစကဲဖြစ်တာပဲဟုတ်တယ်အဲ့တုန်းကနေပြီးတော့တရားမဝင်တဲ့ညီလာနေတဲ့လူဝင်ဖို့အတွက်လုပ်တာပဲနောက်ကျတော့ MOU စနစ်နဲ့ခေါ်ဖို့တွေပါလေလောက်ကြသေးတယ်လေလို့တဲ့အခါကျတော့လဲတခါကျွန်တော်တို့ဟိုကုန်ကြပြိတ်တွေပေါ့လေစမ်းသပ်ချက်တွေအများကြီးရှိတယ်အဲ့ဒီဟာတွေကြောင့်မတက်နိုင်ကြအောင်အလုပ်ရှင်တွေရတရားတွေကျွန်တော်ကွာရန်တင်းထားဖို့တို့ကျမရဲ့အမကန်လုပ်ဖို့အဲ့ဒီပြဿနာတွေတက်တော့အဲ့ဒါအနေနဲ့တပြိပြိတည်းမလုပ်ဖြစ်ပဲနောက်ဆုံးနောက်ဆုံးသွားရတာအခုအချိန်ထိပဲရောက်သွားတာပေါ့နော်ပြောမယ်ဆိုအဲ့လိုမျိုးချက်လေးပွဲသားတွေကတော့ဒါလို့ဟိုဒီအကြောင်းပြချက်ကြောင့်ပူပြီးတော့အလုပ်ကောင်းလေးပေါ့အဲ့လိုဖြစ်တာပေါ့
အခုလိုမျိုးအခြေအနေမှာချင်းရိုင်ပြည်နယ်ကနေမြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူတွေကိုထိန်းချုပ်ဖို့မဲဆိုင်ခရိုင်ရဲတပ်ဖွဲ့ကအခုရက်ပိုင်းတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်။ဧပြီလ18ရက်နေ့ကလည်းမဲဆိုင်မြို့ဗဟိုရိုတင်လမ်းမပေါ်မှာမောင်းလာတဲ့ဘင်ကားတွေကနေတရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသား18ယောက်ကိုဖမ်းဆီးမိခဲ့ပါတယ်။ဖမ်းမိသူတွေဟာမန္တလေးနဲ့တောင်ကြီးဘက်ကနေလာတဲ့ရှမ်းတိုင်းရင်းသားတွေဖြစ်ကြပြီးထိုင်းမှာအလုပ်လုပ်ကြဖို့အတွက်လူပွဲသားတွေနဲ့လာခဲ့ကြတယ်ဆိုပြီးပြောပါတယ်သူတို့နဲ့အတူအသက်58နှစ်အရွယ်ထိုင်းရင်မောင်းတူဦးကိုလည်းဖမ်းဆီးထားပါတယ်ဧပြီလ18ရက်နေ့မှာပဲတပ်ပြည်နယ်မဲဆောက်မြို့နယ်မှာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား5ယောက်ကိုလည်းဖမ်းဆီးမိခဲ့ပါတယ်မြန်မာနိုင်ငံသားလူကုန်ကူးသူကျော်တက်ဦးဆိုသူကိုလည်းသူရှောင်ပုန်းနေတဲ့စမုတ်စခွန်ပြည်နယ်အတွင်းကနေအိမ်တအိမ်မှာဖမ်းမိခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်ရှင်
ဒီ American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view in မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။ အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တဲ့ကျွန်တော် soundcloud.com/voabemis ဖြစ်ပါတယ် VOA American Fan ရုပ်သံနဲ့ရေဒီယို ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
ခုနောက်ဆက်နေကြတာကတော့ VOA American အတန်းရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာမဟုတ်စစ်ပွားရေးကဏ္ဍကိုတင်ပြပေးခြင်းပါတယ်စစ်အာဏာသိမ်းမှုကြောင့်မြန်မာပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းမှုအပေါ်စိုးစိုးဝါးဝါးတက်ရောက်ထိခိုက်လာမယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကခမန်းပြောဆိုသတိပေးထားပါတယ်စစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းဘဏ်တွေအပြည့်အဝမလဲပတ်နိုင်သလိုလုပ်ငန်းတွေလည်းရပ်နေပြီးအလုပ်လက်မဲ့အခြေအနေကိုပါရင်ဆိုင်နေရတာပါ
ဆီယနာတိမ်ပီနောင်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာစီးပွားရေးလဲပတ်မှုကတုံ့ဆိုင်နေပါတယ်ဆီယနာတိမ်ပီတဲ့နောက်၃လတဲ့ကိုရောက်လာခြင်းအထိတည်ယူပို့ဆောင်ရေးအရောင်းဝယ်ဘန်လုံငန်းတွေတုံ့ဆိုင်နေသလိုနိုင်ငံတကာနဲ့ဆက်ဆက်လုပ်ကန်ရတဲ့ပို့ကုန်သွင်းကုန်လုပ်ငန်းတွေကလည်းမရေမရဖြစ်နေတာပါ
လေအတွက်ကုန်တိနဲ့ဈေးကွက်ကလည်းအေးနေပါတယ်မန္တလေးကုန်စီတိုင်းကကုန်တယ်ကြီးတူကအခုလိုရှင်းပြပါတယ်အကြသေးနဲ့ဝယ်မလောက်ဘူးမလောက်ဘူးဆိုတာဒီကျွန်တော်တို့ကအိတ်စပို့တကယ်လို့ဖြစ်လာရင်ဒီဈေးကွက်ကကျိုက်တယ်ဆိုပြီးတော့ဝယ်ထားတဲ့သဘောမွေးအင်အားလေးနဲ့တက်နိုင်တယ်ဒါအမှအများကြီးမရှိပါဘူးမာရဲအဲ့ဒီဝယ်ကတရက်လောက်ဝယ်ပြီးတော့ပျောက်သွားတဲ့သဘောပါဆက်ယုံအလုပ်ယုံလုပ
ောက်မှာတော့အလုတ်အကင်မရေရာမှုလုံခြုံရေးစိုးရင်ချက်တွေကြောင့်ရွှေ့ပြောင်းလှုပ်သားထောင်တောင်းချီပြီးထဏီပြန်ကြပါတယ်ပိတ်သိမ်းရတဲ့ဆက်ယုံအလုတ်ယုံတွေလည်းရှိတာကြောင့်အလုတ်လက်မဲ့ဖြစ်သူတွေလည်းရှိပါတယ်ထဏီပြန်တဲ့ရွှေ့ပြောင်းအလုတ်သမားတသိန်းကျော်ရှိတယ်လို့မြန်မာနိုင်ငံအထွေထွေအလုတ်သမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်မိုးစန္ဒမြင့်ကပြောပါတယ
်၁၆နဲ့၁၈မှာဆိုလို့ရှိရင်အလုတ်သမားပေါင်းတသိန်းကျော်နီးပါးလောက်ကမိမိရိုက်ရွာကိုပြန်ကြရဲဆိုတော့အဲ့ဒီအချိန်မှာလည်းဆက်ယုံအတော်တော်များများပိတ်သွားကြတယ်ဆဲအုပ်ချုပ်ရေးကြီးညာပြီးတဲ့အချိန်မှာပဲဆက်ယုံတော်တော်များများအလုတ်သမားတွေရဲ့အလုတ်တက်ရောက်မှုကလည်းနည်းတဲ့အတွက်ကိုနည်းတဲ့ကြောင့်ပိတ်သွားတဲ့ဆက်ယုံတွေရှိကြလို့တချို့ဆက်ယုံတွေကြပြန်တော့လည်းအလုတ်သမားတွေရဲ့လုံခြုံမှုကြောင့်အလုတ်မလာရတဲ့အခြေအနေမှာလုပ်ငန်းရှင်တွေကိုလှမ်းပြောပြီးတော့မိမိမှာရှိတဲ့ခွင့်တွေနဲ့ယူတာမျိုးရှိဆိုအများစုကလစာမဲ့ခွင့်တွေနဲ့အလုတ်မပြုတ်ရေးလစာမဲ့ခွင့်တွေနဲ့တိုင်ပြီးတော့သွားတာမျိုးတွေရှိကြတယ်ပေါ့နော
်လက်ရှိဆက်ယုံတွေပြန်ပြီးလဲပတ်နေပေမဲ့လုတ်သားအင်အားအပြည့်အဝမရှိတဲ့အကြောင်းလဲသူကပြောပါတယ
်။အဲ3လပိုင်း16 19ကနေပြီးတော့ပိတ်လိုက်တဲ့စက်ယုံတွေက3လပိုင်းအကုန်အထည်ကိုဟိုပိတ်သွားတဲ့စက်ယုံတွေလည်းရှိတယ်လို့ဟို4လပိုင်းဒီတချံပြီးတဲ့ဒီပိတ်တဲ့စက်ယုံတွေလည်းရှိတယ်။အဲ့တော့စက်ယုံအများစုက3လပိုင်း30နဲ့31ရက်နဲ့တရက်နေ့မှဆိုလို့ရှိရင်ပြန်လဲပြီးတော့ဖွင့်လိုက်ကြတယ်။ပြန်လဲဖွင့်လိုက်ကြတဲ့အခါမှာဘလို့ပုံစံနဲ့ဖွင့်လဲဆိုတဲ့အခါကျတော့ဒီနေ့ဒီမှာအလုံမစင်းဘူးဆိုလို့ရှိရင်အားလုံးအလုံပြုတ်တယ်ဆိုတဲ့ပုံစံမျိုးတွေနဲ့အလုံသမားတွေကိုဖိအားပေးပြီးတော့ဟိုပြန်လဲပြီးတော့ဆင်းခိုင်းတာမျိုးရှိကြတယ်။အဲ့တော့အလုံသမားတွေကဒီလုံခြုံရေးနဲ့စစ်တပ်ရဲ့အကြမ်းဖက်မှုကိုကြောက်တော်ညာလဲအလုံအကိုင်ဒီမြေကြီးအတွက်တော်တော်များများဟာပြန်တက်လာပြီးတော့အလုံခွင်ဒီမှာပြန်ဝင်လာတွေကိုလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒီပြန်ဝင်တဲ့လူကြီးအဖြစ်ကတော့ကျမတို့တီတီကြကြကျမတို့ဘောမတိရဘူးအဲ့ပြန်သွားတဲ့ဦးကြီးကတော့တသိန်းကျော်နီးပါးကပြန်သွားတာကိုကျမတို့တွေ့ရတယ်ပေါ့နော်အဲ့တော့ဒီအခုလက်ရှိမှာဆိုလို့ရှိရင်ဆက်ယုံအလုပ်ယုံနေမှာဆိုလို့ရှိရင်အဖွင့်တဲ့ဆက်ယုံနေမှာလည်းဒီဦးကြီးကဟိုငကိုရှင်ရဲ့အတွက်လူကြီးအပြေးဝတွေမရှိတယ်လို့တချို့ဆက်ယုံနေဆိုလို့ရှိရင်လည်းလူကြီးပေါ့နော်ဆယ်ခန်းလောက်နဲ့ပဲလက်ပတ်နေတဲ့ဆက်ယုံတွေလည်းရှိကြတယ်
မြန်မာနိုင်ငံထွေထွေအလုပ်သမားများတပ်မကအဖွဲ့ချုပ် FGWM ရဲ့ခေါင်းဆောင်ဒေါ်မိုးစန္ဒမြင့်ကလက်ရှိကြုံတွေ့နေရတဲ့အလုပ်လက်မဲ့အခြေအနေကိုအခုလိုရှင်းပြပါတယ်
။အဲ့ဒီမှာဆိုလို့ရှိရင်လည်းဒီလုပ်လူလုပ်ရှားမှုမှာပါဝင်တဲ့ခေါင်းဆောင်ပိုင်းတွေဆိုလို့ရှိရင်လည်းစက်ယုံတွေမှာပေါ့နော်ဟိုဟာမန်နေဂျာတွေကနေတစ်စင်းကျမတို့သိရှိတာတော့လာရောက်စုံစမ်းနေတယ်ပေါ့နော်အဲ့တော့တို့ကလာရောက်စုံစမ်းတဲ့အခါအချက်လက်တွေလည်းတို့ကပေးလာမယ်ဆိုရင်အနေရရှိနိုင်တယ်အဲ့တော့ဘာလို့မှလဲပေါ့နော်ဟိုဟာပုံဟိုဒီလုပ်သမားခေါင်းဆောင်တွေကိုခေါ်ပြီးတော့ပြောတာမျိုးတွေလည်းရှိတယ်အဲ့လိုအခြေအနေမျိုးတွေမှာတချို့ လုံသမားတွေဆိုလို့ရှိရင်ဟိုအလုတ်ထွက်သွားရတဲ့ခွင့်မပေးတဲ့အတွက်အလုတ်ထွက်သွားရတဲ့အလုံသမားတွေလည်းအများကြီးရှိတယ်ပေါ့ပြီးတော့သူတို့ခေါ်တဲ့အချိန်မှာပြန်တက်မလာတဲ့အလုံသမားတွေကိုလည်းသူတို့တွေက resign ပြပြီးတော့ဥပဒေမဲ့အလုတ်ထုတ်လိုက်တာမျိုးတွေလည်းအများကြီးရှိတော့လက်ရှိတိုင်တရာမှာဆိုလို့ရှိရင်အဲဆင်းတဲ့လူဦးရေကရခင်ကားလောက်အလုံသမားတွေရဲ့အခြေအနေကအာမကောင်းတော့ဘူးနောက်ပြီးတော့အလုတ်တွေပိတ်သွားတဲ့အတွက်ကိုအလုတ်လက်မဲ့နဲ့ရင်ဆိုင်နေရတဲ့အလုံသမားတွေအများကြီးရှိတယ်တချို့တွေကကြတော့ဒီပြစ်ခတ်တပ်ဖြတ်မှုတွေရဲ့ကြားမှာဟိုလုပ်ငန်းတွေမလက်ပတ်တဲ့အပေါ်မှာအလုတ်လက်မဲ့ဖြစ်သွားတဲ့အလုတ်သမားတွေလည်းအများကြီးရှိနေကြတယ်ပေါ့နော်အဲနောက်တစ်ခုကကြတော့ဥပဒေမဲ့အလုတ်ပြုတ်သွားတဲ့အလုတ်သမားတွေလည်းအများကြီးရှိတယ
်ဆရာနာသိမှုအတွက်တာဝန်ရှိသူတွေသူတို့နဲ့ဆက်ဆက်ပတ်သက်သူတွေလုပ်ငန်းကြီးတွေမှာလည်းနိုင်ငံတကာတန်းခတ်အရေးယူမှုနဲ့ရင်ဆိုင်ရတာကြောင့်နိုင်ငံတကာယင်းနှိမ့်နှံ့မှုနဲ့ပြည်တွင်းကစီးပွားရေးလုပ်ငန်းတွေရဲ့အနာဂတ်ကမရေမရာဖြစ်နေတာပါနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကတော့ဆ ਿਆ နာသိမ့်မှုကြောင့်မြန်မာပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းမှုမှာစိုးစိုးရွားရွားထိခိုက်စေမယ်လို့ခန့်မှန်းသတိပေးလိုက်ပါတယ
် The humanitarian crisis in Myanmar gravely concerns us all
မြန်မာနိုင်ငံတွင်းကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်အတဲကြီးကအထူးပဲစိုးရိမ်စရာဖြစ်ပါတယ်။ဝမ်းနဲ့ကြေကွဲပွဲလူအသက်တွေဆုံးရှုံးနေရတာအပြင်ဆ ਿਆ နာသိမ့်မှုကြောင့်အတော်မွေးဝမ်းကြောင်းမှုမှာစိုးစိုးရွားရွားထိခိုက်တက်ရောက်မှုရှိလာမယ်လို့ခန့်မှန်းပါတယ်။ဒီတက်ရောက်မှုဟာကလတ်လတ်အတိုင်းအတာအထိတာရှည်သွားနိုင်တယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အာရှပစိဖိတ်ဌာနဒုတိယညွှန်ကြားရေးမှူးဂျိုနာသန်အော့စထရေကအီဗီလာ73ရက်နေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါကာလလအတိုင်းတာဆိုရာကတော့3နှစ်ကနေ10နှစ်အတွင်းကာလကိုဆူလို့တာဖြစ်ပါတယ်2021ခုနှစ်အတွင်းမြန်မာပြည်တွင်းအတင်းထုတ်လုပ်မှု GDP က 8.9% ခန့်နှုန်းကျဆင်းမယ်လို့လဲ IMF ကခန့်မှန်းပါတယ်မြန်မာနိုင်ငံဆ ਿਆ နာသိမ့်မှုအရေးကိုအထူးအလေးထားစောင့်ကြည့်နေပြီးလက်ရှိအာဏာသိမ်းစစ်တပ်ရဲ့ဥချုပ်ရဲ့အဖွဲ့နဲ့အဆက်အစံမရှိသေးဘူးလို့လဲ IMF ရဲ့ပြောခွင့်ရ Gary Rice ကမတ်လ17ရက်နေ့သတင်းစာရှင်းလင်းပွဲတုန်းကပြောဆိုထားပါတယ်ရှင
်မတ်တင်ဂီထိုက်တင်ဆက်ပေးခဲ့တဲ့အစီအဝိုင်းကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်ကိုယ့်ရဲ့စိတ်ကြမ်းမာရေးကိုမထိခိုက်အောင်နားလည်ပေးနိုင်သူကိုရင်ဖွင့်ပြောပြဖို့အရေးကြီးတယ်လို့စိတ်ကြမ်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူတွေကအကြံပြုပါတယ်မြန်မာပြည်သူတွေခံစားနေရတဲ့စိတ်ဒဏ်တွေတက်တာရရအောင်အကြံပေးအစီအစဉ်တွေကိုအွန်လိုင်းပေါ်မှာလုပ်ပေးနေတဲ့ဩစတြေးလျနိုင်ငံကမတ်အေဂျန့်ခင်နဲ့မတ်ဝတန်စီစာကျော်တို့နဲ့ဆွေးနွေးပြီးမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ပတ်သက်လို့ခံစားနေကြရတဲ့စိတ်ထိခိုက်ဝမ်းနည်းမှုတွေမချေနှက်မှုတွေပြေပြောက်စေအောင်လို့ကိုယ့်ရဲ့ခံစားချက်တွေကိုရင်ထဲကနေဖွင့်ထုတ်လိုက်တာအကောင်းဆုံးပဲလို့စိတ်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါရယ်။ဩစတြေးလျနိုင်ငံမှာစိတ်ကျန်းမာရေးမာစတာဘွဲ့တက်နေတဲ့မတ်အေဂျန့်ခင်နဲ့စိတ်ပညာဆိုင်ရာဘွဲ့ရထားတဲ့မတ်ဝတ္တန်စီစာကျော်တို့ကစိတ်ကျန်းမာရေးအကူအညီလိုအပ်နေသူတွေကိုပံ့ပိုးကူညီနိုင်ဖို့လှုပ်ပေးနေကြပါရယ်။မြန်မာပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့ Heartbeams Foundation ပရာဟိတအဖွဲ့မှာစိတ်ကျန်းမာရေးပညာပေးအစီအစဉ်တွေကိုသူတို့နှစ်ယောက်ကလုပ်ပေးနေတာပါ။မဟုတ်တန်စီစာကျော်ကတော့ My Psych for Life ဆိုတဲ့ Facebook page မှာစိတ်ကျန်းမာရေးအထောက်အကူဖြစ်တဲ့အကြောင်းအရာတွေကိုတင်ပြပေးနေသူပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့သူတို့ကဗီဒီယိုအစီအစဉ်တိုလေးတွေလုပ်ပြီးတော့အကြံပေးနေကြပါတယ်
။ဟိုညီမတို့အခုလုပ်နေတာကတော့ဗောနော၃ခုလောက်ရှိရယ်ဗောနောပထမဆုံးတစ်ခုကကြတော့ psychoeducation မြန်မာလိုဆိုတော့စိတ်ကျန်းမာရေးအသိပညာပေးပုံစံမျိုးလေးဗောနောဗီဒီယိုလေးတွေပို့ဆေးတင်ပေးတယ်။ဒုတိယတစ်ချက်ကကြတော့ဒီလူတွေအများကြီးဗောနော psychosocial support meeting လိုမျိုးလုပ်ချင်တာဗောနောအလားစိတ်ကျန်းမာရေးအထောက်အပံ့ဗောနောဘယ်လိုမျိုးဒီအချင်းချင်းအုပ်စုလိုက်ဖွဲ့ပြီးတော့ဗောနောခံစားနေရသူတွေရင်ဖွင့်လို့ရတဲ့အမျိုးကိုပေါ့နော်လုတ်ပေးချင်တာပါအဲ့လားတော့ဟိုမြန်မာနိုင်ငံလူတွေအဓိကထားလုတ်ပေးချင်ပေမဲ့အခုဒီ project လေးစိုင်းနေတာဆစ်ဒနီမှာဖြစ်နေတဲ့အတွက်ကြောင့်မလို့ဆစ်ဒနီကလူတွေနေပေါ့နော်အရင်စလုပ်ဖို့ရှိပါတယ်အဲ့တော့အဲ့ဆစ်ဒနီကလူတွေကနေတက်ဆင်ပေါ့နော်ပြီးတော့မြန်မာပြည်ကိုပြန်ပြန့်ပွားသွားရလဲပြန်ပွားသွားမှာပါအဲ့ meeting လေးတွေလုတ်တဲ့အခါမှာဒီနားထောင်ပေးမဲ့လူတွေပေါ့နော်ဒီလို counseling တို့လိုမျိုးဒီလိုတေချာ ဟိုနှစ်သိမ့်ဆွေးနေအဲ့လိုမျိုးလုပ်ပေးတဲ့လူတွေလိုအပ်တယ်ပေါ့နော်။သူတို့တွေကိုညီမတို့ moderators တွေလို့ခေါ်ရယ်ပေါ့နော်။အဲသူတို့တွေကို frame ပေါ့နော်အစီအစဉ်ရှိပါတယ်။လေ့ကျင့်ပေးမှာပေါ့နော်အဲ့လေ့ကျင့်ပေးတဲ့ training module လေးသင်ခန်းစာလေးကိုလည်းပေါ့နော်အဲ့လားလေးကိုလည်းရေးဆွဲနေရပေါ့နော်အခု law ဆယ်မှာအဓိကတော့ဒီဟာ community base ဆိုတော့လေရက်ွက်ထဲမှာရှိတဲ့လူတွေအချင်းချင်းမှာလုပ်လို့ရအောင်ပေါ့နော်မြန်မာတိုင်းနိုင်ငံလုံးကခံစားရမယ့်လူတွေအရင်များတော့ဒီ psychologist တွေ counselors တွေကနည်းလဲနည်းတော့မြန်မာနိုင်ငံမှာအဲ့လိုဆိုတော့တို့ဝင်တော့ဝင်ဖို့မဖြစ်အောင်ပေါ့နော်စောစောစီစီကြိုတင်ကာကွယ်လို့ရတယ်ဒီလိုမျိုးဒီ social supportဆွေးနွေးရမျိုးလေးတွေကလေအားကြောင့်မို့ဒီဆွေးနွေးတာလေးတွေကိုရက်ွက်ထဲမှာလူချင်းချင်းလုပ်လို့ရအောင်သင်ကြားပေးမယ်ပေါ့နော်သင်ခန်းစာလေးတွေကနေပြီးတော့တစင်ပေါ့နော်စပြီးတော့လုပ်နေရမှာ
ဟုတ်ကဲ့ဟိုဝတန်ခုနပထမဆုံးပြောရတဲ့လို psycho education လို့စိတ်ကျန်းမာရေးပညာပြောတဲ့ကိစ္စတွေကြတော့လေလူတွေကဒီခု listener နားထောင်နေတဲ့လူတွေကလည်းအကုန်လုံးပါမြန်မာပြည်ရလည်းဟိုမဒီရလည်းဖြစ်မယ်အဲ့လိုဆိုတော့တခုမြန်မာအဲ့လိုမျိုးကောက်ချာနဲ့ပတ်သက်ပြီးပြောချင်တာကတော့မြန်မာလူမျိုးတော်တော်များများပေါ့နော်စိတ်ကျမ်းမာရေးအကြောင်းပြောဖို့ရှတ်တတလည်းရှိတယ်စိတ်ကျမ်းမာရေးအကြောင်းပြောရင်လည်းတခြားလူဝေဖန်မယ်လို့လည်းထင်ကြတာရှိရယ်ပေါ့နော်အဲ့ဒါကိုနည်းနည်းလေးအင်္ဂလိပ်လိုစကားဆိုရင်တော့ stigma ပေါ့နော်အဲ့ stigma ကို short ဖို့လည်းကြိုးစားပြီးတော့အဲ့ video လေးနဲ့လုပ်ဖို့လည်း plan ရှိပါတယ်ပေါ့နော
်အမြင်အလွယ်အမှားပေါ့
အမြင်ဟုတ်တယ်ကျေးဇူးပဲအခုဒီလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကြည့်လို့ရှိရင်လူတော်များများအနည်းငယ်များပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်နေကြတဲ့အာစိတ်တူတာတွေမချေနှက်တာတွေဝမ်းနည်းတာတွေဖြစ်နေကြတယ်ပေါ့လေတော်တော်များများဟိုမြန်မာနိုင်ငံတည်းကမှမဟုတ်ပါဘူးဒီဟိုတကမ္ဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေလည်းဒီလိုမျိုးခံစားနေကြရမယ်လို့ထင်တယ်လေဆိုတော့အဲ့ဒီလိုမျိုးခံစားမှုတွေကိုပြေပြောင်းနိုင်ဖို့အတွက်အကောင်းဆုံးပေါ့နော်ဘယ်လိုအကြံပေးခြင်းလဲရှင ့်အဲ့ချမ်းပြောရမယ်ဆိုရင်တော့အဆင်ပြေပေါ့နော်မြန်မာပြည်ကလည်းအခုတော်တော်များများခံစားနေရဖြစ်တာလည်းနေတိုင်းဖြစ်နေတာဆိုတော့လောက်ဖို့ကတော့ခက်ပါပဲကိုယ့်ရဲ့ဟိုဘယ်လိုခေါ်မလဲ daily routine ပေါ့နော်နေ့စဉ်လုပ်နေရအဲ့လိုလုပ်နေကြဟာကိုပဲဆက်ပြီးတော့လောက်ဖို့ကြိုးစားပေါ့နော်မနက်ထိုင်တည်းကဒါစားမစားပြီးဒါလုပ်မယ်အဲ့လိုလုပ်နေကြဟာလေးပြီးပဲဆက်ဟာလုပ်ဖြစ်အောင်လုပ်ပေါ့နော်ပြီးနောက်တစ်ခုကတော့ mindfulness ဆိုတာတော့မြန်မာလူပြန်တော့တရားထိုင်လို့ပါပဲဒါပေမဲ့အဲ့လိုအသက်ရှူပြီးတော့5မိနစ်လောက်ပဲဖြစ်ဖြစ်ကိုဖြစ်နေတဲ့ခံစားချက်တွေကို reflection လုပ်နိုင်အောင်ပေါ့နော်မြန်မာလူရောတေချာအောင်ပြောတော့ဘယ်တန်ပြန်မေးမလားတော့မသိဘူး
တိနေဖို့အရေးကြီးတာပေါ့ကိုခံစားလို့တိနေဖို့အရေးကြီးတယ်သတိမလွတ်သွားဘူးပေါ့အဲ့ဒီအချိန်မှာပေါ့လေဒီတိုင်းဟိုဖြစ်နေတာဆိုလို့ရှင်လည်းဖြစ်နေတာကိုတိနေပေါ့နော်ပြတ်သွားရင်လည်းပြတ်သွားတာကိုတိနေပေါ့နော်အချိန်ခဏလေးပဲပေးပြီးတော့ပေါ့နော်ဆိုတော့တနေ့ကုန်လုံးအချိန်တိုင်းတိနေဖို့ကြောင်းကလည်းသူကသတိထားနိုင်မှုဆိုတာမလွယ်ဘူးလေလို့ဆိုတော့အရန်ခံစားရတဲ့အချိန်ကြာရင်ခဏလောက်ပဲဖြစ်ဖြစ်10မိနစ်15မိနစ်လောက်ပဲဖြစ်ဖြစ်ခံစားချက်လေးတွေကိုဒီတိုင်းဥမာပြရမယ်ဆိုတော့ကားလမ်းမကြီးပေါ်မှာကားတွေရွေ့သွားတယ်လို့မျိုးပဲလေကားတွေကအတွေးတွေခန်းစားချက်တွေလို့ယူဆပြီးဟိုပေါ့နော်အတွေးတွေကကားတွေပေါ့နော်ခန်းစားချက်တွေကကားတွေလို့မျိုးကိုရှင်မှာဖြတ်တန်းသွားတယ်လို့မျိုးပေါ့နော်တိနေဖို့ကြည်နေဖို့ပြောချင်တာပါဟုတ
်အဲ့ချဲအနေနဲ့ပြောရမယ်ဆိုတော့ဗီဒီယိုတစ်ခုထုတ်ထားသလိုပဲပေါ့နော်အဲ့ဖုန်းတောက်လျှောက်ကြည်နေတာခုမြန်မာပြည်မှာလည်းအင်တာနက်တော့ရရအချိန်တိုင်းလူတိုင်းကြည်နေကြတာပါပဲအရင်လည်းကြည်ဖို့လည်းလိုအပ်တယ်လို့ပေါ့လို့ထင်နေကြပဲပေါ့နော်ဒါပေမဲ့ခဏခဏကြည်လာတဲ့အချိန်ကျတော့စိတ်ထိခိုက်တာလည်းမြင်ရမြင်တဲ့အချိန်မှာလည်းအဲ့ခံစားချက်တွေအများကြီးပေါ်လာဆိုတော့အဲ့ချိန်မှာပြင်းထန်လာတဲ့ခံစားချက်တွေကိုဟိုဖုန်းမကြည့်နဲ့လို့လည်းတော့မပြောချင်ပါဘူးဒါပေမဲ့ဘယ်ချိန်ကြည့်ရမလဲဆိုတာကိုစဉ်းစားနေချင်ပါပေါ့နော်ဟိုအိတ်ခံနေကြည့်တာတို့စားခံနေကြည့်ရချင်မှာအဲ့ကြီးပြက်တာတို့အစားပြက်တာတို့ဖြစ်တော့အဲ့ချိန်လေးသတိထားပြီးတော့ short ပြီးသုံးတာပေါ့နော်အဲ့လိုမလုံနိုင်ဘူးဆိုရင်လည်းအဲ့လုံသုံးပြီးတဲ့အချိန်မှာပဲတခြားလူဘေးမှာကြီးရမိသားစုဖြစ်ဖြစ်တကယ်ချင်းဖြစ်ဖြစ်တို့ကိုစကားပြောပြီးတော့ကိုမြင်လာတဲ့ဟာတွေကိုပေါ့နော်ပြန်ပြီးဟိုချင်းချင်းစကားပြန်ပြောချင်းပြန်ပြီးว่าနှစ်သိပ်ပေါ့เนาะဘေးကလူတယောက်ကိုပြောဖို့လိုရလို့ထင်ပါတောက်လျှောက်ဖုန်းနေကြည့်နေရဆက်ဆိုင်ပေါ့เนา
ะဒီအကျံပြောရသလိုပဲအကောင်ဆုံးနည်းလည်းတကူက social support ဆိုတာအဲ့လိုမျိုးမိသားစုဝင်တငယ်ချင်းကိုချစ်ခင်ရင်းလူချင်းချင်းနဲ့စကားပြောတာပဲပေါ့เนาะနောက်စကားပြောတာအပြင်ပေါ့เนาะအဲ့လိုအတူတူဟိုတူတူကိုအရင်တော့မိသားစုချင်းချင်းနဲ့ဘာလို့လုပ်လေးရှိလဲပေါ့မှာဟင်းတူတူချက်လေးရှိလား TV တူတူကြည့်လေးရှိလားခင်းတူတူစော့လေးရှိလားပေါ့နော်ကိုအဲ့လိုမိသားစုတွေနဲ့တယောက်တည်းနေရထက်ဆိုင်ပေါ့နော်မိသားစုတွေနဲ့ရက်ွက်ထဲကလူတွေနဲ့ပဲဖြစ်ဖြစ်ပေါ့နော်ကိုအစဉ်ပြေတဲ့အရာလေးတွေတူတူအတူတကွပေါ့နော်လှုပ်ဖေးချင်ပါတယ်နောက်တစ်ခုကကြတော့ volunteer ရယ်ပေါ့နော်အဲ့လိုဒီဟိုပရာဟီတာလောက်တာပေါ့နော်ပရာဟီတာလောက်တဲ့ဆိုတော့ဟိုလိုမျိုးပတ်စံရှိပေးကနိုင်မှာမဟုတ်ဘောเนาะကိုဘသူ့ဘာကုညီနိုင်မလဲဘောเนาะအဲ့လိုမျိုးကိုညီကုညီနိုင်တဲ့အရာ ရင်လဲပေါ့နော်အခုချိန်မှာအဲ့လိုမျိုးအရန်လိုတာကိုအချင်းချင်းရိုင်းပင်းကူညီထောက်ပံ့မှုပါလေအဲ့လိုမျိုးကူညီလိုက်လို့ရှိရင်လဲဩဟိုပေါ့နော်ငါသူများတွေအတွက်လဲကောင်းကင်ငါလှုပ်ပေးနေရတယ်ဆိုတော့လေဟိုစိတ်ခံစားရတာလဲတတစေပေါ့နော်ဩငါနဲ့အချိန်နေတူရဲ့လူလည်းရှိမယ်ငါထန့်ဆိုးရဲ့လူလည်းရှိမယ်ငါတယောက်တည်းအဲ့လိုအရန်ဆိုးနေရလိုမျိုးတွေးနေတဲ့အတွေ့အကြုံလဲတော့ပေါ့နော်တတစေနိုင်နေပေါ့နော်အဲ့ဆိုတော့သူများကိုကူညီကြည့်ပါလို့လဲပြောချင်ပါတယ်ဟုတ်
ဒီလိုမျိုးကိုယ့်ရှင်ထဲမှာခံစားရတယ်တခုခုဖြစ်လာတယ်ဆိုရင်ကိုယ့်အရှင်ထဲမှာမထားဘဲနဲ့ပေါ့နော်ကိုယ့်ရဲ့ခံစားချက်ကိုရှင်ထဲကနေဖွင့်ထုတ်ပြီးတော့ပြောပြဖို့အတွက်ကရောဘလောက်အရေးကြီးတယ်လို့ပြောနိုင်လဲရှင
်ဝတ်တန်အရင်ဖြေလဲ
ပတ်စံပြောလိုက
်ဟုတ်ကဲ့ဟိုဒီစိတ်ထဲမှာခံစားနေရတာဟိုပေါ့နော်ဟိုဒီလိုမျိုးပြင်ဖွင့်လိုက်ရတာလို့ပြောထုတ်လိုက်ရတာလို့ဆိုတာတွေကဟိုအဲ့လိုမျိုးလုပ်လိုက်ရခြင်းဖြင့်စိတ်ခံစားရတယ်တတသွားနိုင်တယ်လို့သူသေသနာတွေမှာတော်တော်များများအတွေ့ရှိထားရပေါ့နော်ဟိုအဲ့လိုမျိုးလုံးဝယောဂပျောက်သွားမယ်လို့ပြောချင်တာတော့မဟုတ်ပေမဲ့ခံစားချက်တွေဟိုအရန်ပြင်းထန်တာတွေဟိုပေါ့နော်တကယ်နားထောင်နာကျွမ်းကျင်တဲ့သူနဲ့နားထောင်အဲ့လိုမျိုးနားထောင်ခံလိုက်ရတယ်ဟိုနားလည်မှုခံဟိုငါပြောတဲ့ဟာတွေသူကနားလည်ပါလားပေါ့နော်ငါဖွင့်ထုတ်လိုက်ရပါလားဆိုတဲ့ခံစားချက်ကြောင့်ခံစားရတာတွေတော့တတသွားစေနိုင်တယ်ပေါ့နော်အဲ့လိုဆိုတော့ကိုအရန်ပြင်းထန်နေတဲ့အခါမှာတကယ်လို့နားထောင်ပေးမဲ့လူမရှိရင်တောင်မှကိုခံစားနေရတာတွေကိုအဲ့လိုမျိုးရေးချလိုက်တာမျိုးပေါ့နော်ရေးချလိုက်တာမျိုးဒါမှမဟုတ်လဲတချင်းလူမျိုးတချင်းတချို့ရေဆိုလဲကြပြားလေးစိတ်ရေးတာမျိုးတွေလောက်တာရှိတယ်ပေါ့နော်အဲ့လိုမျိုးလောက်တာဖြစ်ဖြစ်ပေါ့နော်တမျိုးမျိုးနဲ့ပေါ့နော် express ပေါ့နော်ဖွင့်ပေါ်ထုတ်လိုက်တာပေါ့နော်ပချီဆွဲတာပဲဖြစ်ပေါ့နော်အဲ့လိုမျိုးလေးဖော်ထုတ်စေချင်တယ်ပေါ့နော်ဘာဆိုတာကိုခံစားချက်တွေမျိုးတိတ်ထားတာဆိုင်အဖွင့်ထုတ်တာပို့ပြီးတော့ခံစားရတာအရှင်သက်သာစေနိုင်လို့ပ
ါစိတ်ချမ်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူမတ်အေးချန်းခင်နဲ့မတ်ဝတန်စီစာကျော်တို့ဖြစ်ပါတယ် Heartbeams Foundation ပရာဟိတအဖွဲ့ရဲ့ Facebook စာမျက်နှာနဲ့ My Site for Life ဆိုတဲ့ Facebook page မှာသူတို့ရဲ့စိတ်ချမ်းမာရေးပညာပေးဗီဒီယိုအစီအစဉ်လေးကိုကြည့်နိုင်ဖတ်ရှုနိုင်ကြပါတယ်ရှင်ကျွန်မဆွေမြတ်ပါပ
ါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာဗီဒီယိုအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါအခုတော့ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေကိုလူမျိုးရေးတပ်ဖွဲ့တွေကအကြမ်းဖက်နေနေပေမဲ့စစ်အာဏာဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့နိုင်ငံတော်နေ့စဉ်ပေါ်ပေါက်နေပါတယ်။ရန်ကုန်အင်းစိန်မြို့နယ်ကလမ်းလျှောက်တဲ့ဘက်ကိုစစ်တပ်ကဖြိုခွဲပြီးလူငယ်20လောက်ဒီကနေ့ဖမ်းဆီးသွားပါတယ်။ရွှေပြည်သာ၊လိုင်တာယာ၊ကမာရွတ်လိုင်းတန်လင်းနဲ့မြောက်တကုံမြို့နယ်တွေမှာလည်းကြောက်ကြားတဲ့ဘိတ်လူမဲ့တဲ့ဘိတ်တွေဆက်ရှိနေပါတယ်ရန်ကုန်မြို့ထဲကလူစီကားတဲ့နေရာတွေမှာမော်တော်ယာဉ်တွေကိုစစ်တပ်နဲ့ရဲကတားဆီးစစ်ဆေးနေပြီးရန်ကုန်တဝိုက်ညဘက်တံပုံးတီးတဲ့ရက်ွက်တီးတဲလည်းနေရောညပါဝင်ပြီးတော့ဖမ်းဆီးနေတယ်လို့ချင်းချောက်ပြစ်ခတ်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးမြို့မှာလည်းဒီကနေ့လုတဲ့စူပေါင်းတဲ့ဘိတ်ဖြိုခွဲခံရပြီးလူတချို့လည်းဖမ်းဆီးခံခဲ့ရပါတယ်မန္တလေးတိုင်းမြညာမြို့နယ်ကကမ္ဘောဇာဗန္နာမှာမနေ့ကပုံပေါက်ကွဲခဲ့တဲ့နောက်စစ်ကောင်စီတပ်တွေမြို့နယ်အတွင်းလိုက်လံပစ်ခတ်ခဲ့တဲ့အတွက်လူတယောက်သေဆုံးပြီးတော့9ယောက်ထဲမှနေဒဏ်ရာရခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာလက်ရှိပေါ်ပေါက်နေတဲ့နိုင်ငံရေးအကျပ်တဲတွေနဲ့ပတ်သက်ပြီးအရှိတောင်အရှာနိုင်ငံများအသင်းအာဆီယံကကျင်းပတော့မယ့်အထူးအစည်းအဝေးကိုထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာတက်ရောက်မှာမဟုတ်ပါဘူးထိုင်းဝန်ကြီးချုပ်ကိုစားနိုင်ငံသားရေးဝန်ကြီးကိုဆေးလွတ်မယ်လို့ထိုင်းဆိုရသတင်းအရင်းအမြစ်ကိုကိုးကားပြီးဘန်ကောက်ဖို့သတင်းစာကြီးကတင်လန်နေမှာဖော်ပြပါတယ်ထိုင်းလက်ထောက်ဝန်ကြီးချုပ်လည်းဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဒွန်ပရာမိုဒီနိုင်ကအာဆီယံအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်ဝန်ကြီးချုပ်ပရာယော့အာဆီယံအစည်းအဝေးမတက်ရတဲ့အကြောင်းရင်းကိုတော့မသိဘူးလို့နာမည်မဖော်လိုတဲ့သတင်းအရင်းမြစ်ကိုကိုးကားပြီးဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်ခင်ဗျာမြန်မာစစ်တပ်ကအနာသိန်းကောင်စီမှာပါဝင်တဲ့အယက်သားနိုင်ငံရေးသမားတွေကိုဥရောပသမဂ္ဂကအရေးယူတန်းခတ်မှုဆင်းရဲနဲ့ထည့်သွင်းလိုက်ပါတယ်မြန်မာစစ်တပ်အာဏာသိမ်းမှုနဲ့ဆက်စပ်ပတ်သက်နေတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုဥရောပသမဂ္ဂကအရေးယူတန်ခတ်မှုတွေထပ်ပြီးချမှတ်လိုက်တာပါနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့အာဏာသိမ်းမှုမှာပါဝင်ပတ်သက်မှုရှိတဲ့လူပုဂ္ဂိုလ်၁၀ယောက်အပြင်မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုကိုပြစ်မှတ်ထားအရေးယူလိုက်တာဖြစ်တယ်လို့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကတင်းနယ်လာနေမှာပြောပါတယ်စီးပွားရေးလုပ်ငန်းကြီးနှစ်ခုကတော့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ဖြစ်ပါတယ်ပြည်တံချခံရတဲ့ပုဂ္ဂိုလ်အားလုံးမြန်မာဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးပြက်ပြားအောင်လှုပ်ဆောင်တဲ့နေရာတွေမှာတာဝန်ရှိသူတွေဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့စီတွေကထောက်ပြထားတာဖြစ်ပါတယ်ခင်ဗျာတင်းနယ်လာနေညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာတင်း ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ချာစတွန်မော့ခ်ဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ဇွန်ဝိုင်းလိုက်ပါ This program has